Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရက်2019ခုနှစ် February 19ရက်ရင်္ဂနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်လည်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မက္ဆီကိုနဲ့နယ်စပ်မှာတိုင်းကာမဲ့အသုံးစရဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်ရွေးချယ်ခြင်းညညာတဲ့ပေါ်ပြည်နယ်16ခုကတရားစွဲလိုက်ပါတယ်အိန္ဒိယကစီးရီးယားဆောင်းလာမယ်ဆိုရင်ချက်ချင်းတုံ့ပြန်သွားမယ်အကြောင်းပါကစ္စတန်ဝန်ကြီးချုပ်ကဒီနေ့ပဲသတိပေးပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုနန်းလောင်နဲ့အတူညညာပေးသွားမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်နဲ့ကပ်ရက်ချင်းပြည်နယ်ပလောဝဘက်မှာရခိုင်လက်နက်ခိုင်တပ်နဲ့အစိုးရတပ်တို့ကြားကစစ်ရေးတင်းမာမှုကြောင့်စစ်ဆောင်လာကြတဲ့သူတွေကိုမတရားအသင့်နဲ့ဆက်နွယ်မှုပုံမှန်နဲ့အမှုဖွင့်ခံရပါတယ
်။တရားစွဲခံရတဲ့သူတွေကအဲ့ချင်းလက်ဝါမှာတော်တော်မျိုးကရောနေတွေကနေတော်ပြီးတော့အလုပ်လုပ်ကြတာပေါ့ဈေးဆိုင်တွေကုန်သွားတဲ့သူတွေ
တရားစွဲခံရသူတွေရဲ့အမှုဆောင်ရှေ့နေပြောကြားချက်ဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်ဘက်မှာတော့ရှမ်းလက်နက်ကိုင်အဖွဲ့ RCSS SSA နဲ့တပ်မတော်တို့တီဘောမြို့နယ်အတွင်းတိုက်ပွဲတွေဖြစ်တာမှာ RCSS ဖက်က2ယောက်ကြာသွားပါတယ်။ကြရပြည်နယ်မှာလူမှုစန္ဒာမပါဘဲလာရောက်စိုက်ထုခဲ့တဲ့ဗိုလ်ချုပ်ကျေးရွတ်ကိစ္စဟာသဘောတူညီမှုမရနိုင်သေးပဲနောက်ထပ်အကြမ်းဖက်ပြိပက္ခတွေမဖြစ်လာအောင်ဖြေရှင်းပေးဖို့ကရင်လူငယ်တွေကတောင်းဆိုနေပါတယ်။စားတဲ့မြမပြည်ဆိုင်ရာသတင်းလွှာတွေနဲ့အတူနိုင်ငံတကာသတင်းလွှာမှာတော့ဗင်နီဇွဲလားနိုင်ငံအခြေအနေနဲ့ပြည်သူတွေစင်ရဲတွေနဲ့လာနေတဲ့အနေအထားတွေကိုပြောပြသွားမှာပါ။ဒုတိယပိုင်းမှာအမေရိကန်နိုင်ငံရေးနဲ့ဓာတ်ရိုက်လေလိုင်းထုတ်လွှင့်ချက်တွေရှိပါတယ်ရှင်။အခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်။မက္ဆီကိုနိုင်ငံနဲ့နေဆက်မှာတိုင်းကာမဲ့အသုံးစရနိုင်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တဲ့ပေါ်ပြည်နယ်16ခုကတရားစွဲလိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကဦးဆောင်ပြီးပြည်နယ်ဆိုးရွှေ့နေချုပ်တွေမနေ့နောက်ပိုင်းမှာပဲကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းခရိုင်တရားရုံးမှာတိုင်ကြားလိုက်တာပါ။သမ္မတရဲ့အရေးပေါ်အခြေအနေကြေညာချက်ဟာခြေရောက်ရင်းနဲ့မကိုက်ညီတဲ့ဥပဒေမဲ့လောက်ရဖြစ်တယ်လို့မွေးစီဝါတက်ဖြည့်အစီအစဉ်တွေစစ်ပက်ဆိုင်ရာဆောက်လုပ်ရေးလုပ်ငန်းတွေတခြားတရားဥပဒေစိုးမိုးရေးလုပ်ငန်းတွေကအသုံးစရတွေကိုယူသုံးမှဖြစ်တဲ့အတွက်သက်ဆိုင်ရာပြည်နယ်တွေနဲ့ဒေသခံတွေအတွက်နင့်နာတယ်ဆိုပြီးတရားစွဲခဲ့တာဖြစ်ပါတယ်လတော်ရဲ့ကွန်ပျူတာမရပဲဒတိုင်းဆောင်မဲ့အစီအစဉ်တွေတခြားစိုးရဌာနတွေကအသုံးစရတွေကိုလွှဲပြောင်းသုံးစွဲမဲ့အစီအစဉ်တွေကိုအပြစ်ဒဏ်ရဆိုင်မှုတရားရုံးကိုရှောက်လဲခဲ့တာပါသမ္မတထရန့်ဟာတရားဥပဒေကိုမထိမမြင်ပြုမှုခဲ့ကြောင်းလဲကယ်လီဖိုးနီးယားပြည်နယ်ရှေ့နေချုပ်ဆေးဗီယာပါဆာရာကပြောဆိုခဲ့ပါတယ်နေဆက်မှာအချက်အလက်ပြဿနာမရှိမှန်းသိသိနဲ့မလိုအပ်ပဲအရေးပေါ်အခြေအနေကြီးညာခဲ့တာတရားရုံးမှာအမှုရင်ဆိုင်ရှုံးနိုင်တယ်ဆိုတာကိုလည်းသမ္မတကိုယ်တိုင်ကလက်ခံပြောဆိုထားတယ်လို့လည်းပြောဆိုသွားခဲ့တာပါတိုင်းကမဲ့လမ်းကြောင်းပေါ်မှာကြားရောက်နေတဲ့ Texas ပြည်နယ်ကမြေပိုင်ရှင်၃ယောက်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုဖွဲ့တွေကလည်းသမ္မတရဲ့ကြီးညာချက်ကိုတရားစွဲဆိုထားပါတယ်
ဗင်နီဇွဲလားနိုင်ငံမှာနေတဲ့တခုစတင်ဖို့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တိုက်တွန်းချက်ကိုဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပယ်ချလိုက်တယ်လို့သမ္မတထရမ့်ရဲ့လေသံဟာနာဇီတွေနဲ့တူနေပြီလို့လည်းပြောဆိုခဲ့ပါတယ်။ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုထောက်ခံတဲ့သမ္မတထရမ့်ကဗင်နီဇွဲလားစစ်တပ်ကိုလည်းမစ္စတာဂွိုက်ဒိုကိုထောက်ခံဖို့တိုက်တွန်းပြောကြားခဲ့တဲ့အပေါ်သမ္မတမာဒူရိုကနိုင်ငံပိုင်ရုပ်မြင်သံကြားကနေအခုလိုတုံ့ပြန်ပြောဆိုခဲ့တာပါ။ထောင်လွှားမှောက်မာတဲ့အမေရိကန်ပြည်ထောင်စုဟာဗင်နီဇွဲလားနိုင်ငံပေါ်အထင်မြင်သေးနေပြီးသမ္မတဒေါ်နယ်ထရမ့်အနေနဲ့ကလည်းသူ့အမိန့်ကိုဗင်နီဇွဲလားစစ်တပ်ကလိုက်နာမယ်လို့ယုံကြည်နေပုံရတယ်လို့သမ္မတမာဒူရိုကပြောဆိုသွားပါတယ်။ဒါအပြင်ဒီလိုရဟာဗင်နီဇွဲလားနိုင်ငံရဲ့ဂုဏ်သိက္ခာကိုထိပါစော်ကားလိုက်တာဖြစ်ပြီးရှက်စရာကောင်းတဲ့အပြုအမူဖြစ်တယ်လို့လည်းပြောပါတယ်။သမ္မတထရမ့်ရဲ့ပြောပုံဆိုဟန်ကိုလည်းနာဇီတို့ရဲ့လေတံနဲ့တူနေပြီဆိုပြီးသမ္မတမာဒူရိုကဆွဆွဲပြောဆိုခဲ့တယ်လို့ဗင်နီဇွဲလားနိုင်ငံကိုသူတို့ပိုင်အဖြစ်အမေရိကန်တို့ကထင်မြင်နေပုံရတယ်လို့လည်းမာဒူရိုကထားလောင်းပြောဆိုသွားပါတယ်။သမ္မတထရမ့်ရဲ့မိန့်ခွန်းအပေါ်မာဒူရိုရဲ့မှတ်ချက်ပေးပြောဆိုပုံနဲ့ပတ်သက်လို့သမ္မတအိမ်မီရောဖက်ကတုံ့ပြန်ပြောဆိုချက်တော့ထွက်ပေါ်မလာသေးပါဘူး။
2020ပြည်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်ကိုယှဉ်ပြိုင်မဲ့အတက်ခံဒီမိုကရက်တစ်ပါတီကိုယ်စားလှောင်းတူအဖြစ်တက်လွှတ်တော်မှတ်ဘာနီဆန်ဒါစ်ဒီနေ့ပဲကြီးညာလိုက်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမှာတော့လည်းတက်လွှတ်တော်မှတ်ဆန်ဒါစ်ဟာဒီမိုကရက်တစ်ပါတီကိုယ်စားပြုသမ္မတလောင်းအဖြစ်ယှဉ်ပြိုင်မှုကြိုးစားခဲ့ပေမဲ့နိုင်ငံရေးဝန်ကြီးရောဟီလာရီကလင်တန်ကိုရှုံးနိမ့်ခဲ့တာပါ။အသက်89နှစ်ရွယ်တက်လွှတ်တော်မှတ်တူအဖြစ်ကမဲကောလိပ်ကျောင်းတက်ခွင့်အမေရိကန်နိုင်ငံသားတွေအတွက်ကျန်းမာရေးဆက်ရှောက်မှုကိုအစိုးရကပို့ပြီးတာဝန်ယူဖို့စတဲ့မူဝါဒတွေကြောင့်ထောက်ခံမှုတွေ အခိုင်အမာရရှိထားသူလည်းဖြစ်ပါတယ်။2020ပြည့်နှစ်မှာသမ္မတလောင်းဖြစ်ပါတီတွင်းရွေးကောက်ပွဲတွေကျင်းပဖို့တနည်းလောက်သာလိုတော့တဲ့အချိန်မှာပဲဒီမိုကရက်တစ်ပါတီကရှင်ပြိုင်မဲ့သူတွေလည်းတော်တော်များရှိနေပါပြီ။ Vermont ပြည်နယ်ကိုစားပြုထက်လွတ်တော်မဲ့ Sanders ကသမ္မတလောင်းဖြစ်ရှင်ပြိုင်မှုထောက်ခံသူတွေကိုအီးမေးလ်ကနေအသိပေးရမှာတော့အထူးရေးပေါ်ကိစ္စရပ်တွေကိုဖြေရှင်းနိုင်မဲ့လူမှုခြေပြုလှုပ်ရှားမှုတွေလူပေါင်းတသန်းစီးရင်ပြသွင်းကြဖို့လည်းတိုက်တွန်းခဲ့တာပါ။သမ္မတထရန့်ကိုမကြာခဏဝေဖန်လေးရှိတဲ့ဆန်ဒါစ်ကခေတ်သစ်အမေရိကန်သမိုင်းမှာသမ္မတဟာအန်ဒီရဲ့အကြီးဆုံးပုဂ္ဂိုလ်တူဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အထူးအရောလူလိန်လူညာလူမျိုးရေးနဲ့လိန်ပိုင်ဆိုင်ရာခွဲခြားဆက်ဆံတတ်သူနိုင်ငံခြားသားမုန်းတီသူဖြစ်တဲ့အပြင်အာဏာရှင်ဆက်ဆံဦးဆောင်မှုတွေကြောင့်အမေရိကန်ဒီမိုကရေစီစနစ်ကိုထိခိုက်စေသူတူနဲ့ရှင်ပြန်ရမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားတာပါ။
အိန္ဒိယနိုင်ငံကဆေးရည်အရဆောင်ရွက်လာမယ်ဆိုရင်ချက်ချင်းတုံ့ပြန်တော့မှာဖြစ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကဒီကနေ့ပဲသတိပေးလိုက်ပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာပြီးခဲ့တဲ့သတင်းမှတ်ချက်အိန္ဒိယတပ်ဖွဲ့ဝင်တွေတိုက်ဆုံခဲ့ရတဲ့အထိကံဘုံခွဲတိုက်ခိုက်မှုကြောင်းနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနိုင်ငံကြားတင်းမာမှုတွေဟာအညံ့ရှိတဲ့အဆင့်ထိကြီးထွားလာနေချိန်မှာပဲပါကစ္စတန်ဝန်ကြီးချုပ်ကနိုင်ငံကိုရွတ်မြင်သားကြကနေပြောကြားတဲ့မိန့်ခွန်းမှာသတိပေးလိုက်တာပါ။ပါကစ္စတန်နိုင်ငံကိုတိုက်ခိုက်ဖို့စဉ်းစားနေတယ်ဆိုရင်ပါကစ္စတန်နိုင်ငံအနေနဲ့စဉ်းစားယုံစဉ်းစားနေမှာမဟုတ်ပဲချက်ချင်းလက်တုံပြန်မှာဖြစ်ကြောင်းပြောဆိုလိုက်တာပါ။ပေါ်ဝါမခရိုင်မှာအိန္ဒိယလုံခြုံရေးတပ်ဖွဲ့ဝင်40ကျော်တိုက်ဆုံခဲ့ရတဲ့တိုက်ခိုက်မှုဟာပါကစ္စတန်အခြေစိုက်အစ္စလာမစ်စစ်တေကျောအဖွဲ့ Jaid e Mohammed ရဲ့လက်ချက်ဖြစ်ကြောင်းအိန္ဒိယကဆွဆွဲထားတာပါ။အိန္ဒိယကောင်ဆောင်တွေကတော့ပါကစ္စတန်အပေါ်လက်တုံပြန်ရေးယူဖို့ကတိပြုပြောဆိုထားပါတယ်။စစ်တေကျောအဖွဲ့ဟာပါကစ္စတန်ထောက်လှမ်းရေးဌာနနဲ့ဆက်နွယ်မှုရှိကြောင်းလဲအိန္ဒိယတာဝန်ရှိသူတွေကဆွဆွဲထားပေမလို့ပါကစ္စတန်ကတော့အခြေမြင့်မရှိတဲ့ဆွဆွဲချက်ဖြစ်မြင့်ဆန်းထားပါတယ်။စစ်တေကျောအဖွဲ့ကတော့ပါကစ္စတန်နိုင်ငံကတရားမဝင်အဖွဲ့အစည်းအဖြစ်2002ခုနှစ်ကတည်းကကြီးညာထားတာပါ။စစ်ပေါ်တပွဲကိုစတာလွယ်ပေမဲ့လည်းအဆုံးသတ်ဖို့ခက်ခဲကြောင်းနဲ့တိအတွက်လည်းဆင်းဆင်းချင်းချင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းပါကစ္စတန်ဝန်ကြီးချုပ်ကတတိပေးခဲ့ပါရယ်။1948ခုနှစ်မှာပြည်ထောင်နိုင်ငံလက်အောက်ကနေလွတ်လာရေးရခဲ့ပြီးတဲ့နောက်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားစစ်ပွဲ3ချိန်ဖြစ်ပွားခဲ့ပြီး2ချိန်ကတော့ပိုင်ဆိုင်မှုအတွက်အငင်းပွားနေကြတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်လို့ဖြစ်ပွားခဲ့တာပါ။
Bio American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ 10:00 အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ Bio American Tan မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးတင်းမာမှုတွေနဲ့ပတ်သက်လို့ဆွေးနွေးဖို့နှစ်နိုင်ငံဆက်ဆံညှိနှိုင်းသူတွေဒီသတင်းပတ်သက်ဆွေးနွေးမှုတွေပြန်ဆမှာဖြစ်ပါတယ်။ဝါရှင်တန်မှာတတိယအကြိမ်ဆွေးနွေးပွဲအဖြစ်အငြင်းတန်းအစဉ်လက်ထောက်တာဝန်ရှိသူတွေအင်္ဂါနဲ့ဗုဒ္ဓဦးနေ့နှစ်ရက်ကြာဆွေးနွေးပြီးကြာသာပတေးနေ့မှာတော့အကြီးအကဲဆွေးနွေးသွားမှာဖြစ်တဲ့အကြောင်းအင်ဂျီတော်ကသတင်းထုတ်ပြန်ထားတာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်မှုတွေပေါ်တက်ရောက်နေတဲ့ကိစ္စတွေမှာလိုအပ်တဲ့အခြေခံချက်ချအပြောင်းအလဲတွေလုပ်နိုင်မှုအဓိကအာရုံစိုက်ဆွေးနွေးသွားမှာဖြစ်ကြောင်းလည်းကြေညာချက်ကဖော်ပြပါတယ်။အမေရိကန်ကုမ္ပဏီတွေကအစ်စ်မြင့်နည်းပညာတွေကိုတရုတ်ကုမ္ပဏီတွေထံလွှဲပြောင်းမှုတရုတ်ဘက်ကဖိအားပေးနေသလိုကြီးမားတဲ့တရုတ်နိုင်ငံဈေးကွက်ထဲအမေရိကန်လုပ်ငန်းတွေဝင်ရောက်ခွင့်ကန့်သတ်ခံနေရတယ်ဆိုပြီးအမေရိကန်ကအချိန်တော်ကြာကလေးကပြောဆိုနေတာပါ။တရုတ်နိုင်ငံရဲ့ကုန်သွယ်ရေးမှာဆောင်ရွက်မှုတွေကိုပြောင်းလဲဖို့ဖိအားပေးတဲ့အနေနဲ့အမေရိကန်ကဒေါ်လာဘီလီယံ250တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေကိုအခုနှစ်တွင်းမြင့်ကောက်ခံမှုကြီးညာထားပြီးတရုတ်ကလည်းအပြန်အလှန်အနေနဲ့ဘီလီယံ130တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်အခုနှစ်တွင်းကောက်ထားပါတယ်။အပြန်အလှန်သွင်းကုန်ငွေတွေတွင်းမြင့်ကောက်ခံနေတာတွေကိုနှစ်သစ်ကူနေကဆက်လို့ရပ်ပေါင်း90ကျော်ဆိုင်းငံ့ထားဖို့သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီချင်းဖင်တို့ကြားပြီးခဲ့တဲ့ဒီဇင်ဘာလတည်းသဘောတူညီချက်ရခဲ့တဲ့ဆွေးနွေးပွဲမှာပဲကုန်သွယ်ရေးဆိုင်ရာစစ်ဆင်ညှိနှိုင်းမှုတွေဆက်လုပ်သွားဖို့သဘောတူထားတာလည်းဖြစ်ပါတယ်
။တရုတ်နိုင်ငံဟာအမေရိကန်ရဲ့ပစ္စည်းကိရိယာတွေကိုသုံးပြီးတော့နိုင်ငံခြားဖောက်သည်တွေကိုတရှိုးလုံးနေနိုင်တယ်လို့အမေရိကန်ဘက်ကပြောဆိုနေတာဟာတရုတ်နိုင်ငံရဲ့ဆက်သွယ်ရေးလုပ်ငန်းတိုးတက်မှုပေါ်ဝင်ပြီးတော့နောက်ဆက်ဖို့ကြိုးစားတာဖြစ်တယ်လို့တရုတ်နိုင်ငံကဆွဆွဲလိုက်ပါတယ်။အမေရိကန်ဟာနိုင်ငံရေးကိုအသုံးချပြီးတရုတ်နိုင်ငံရဲ့လုပ်ငန်းကိုနှိပ်ကွပ်နေတာဟာကျင့်ဝတ်နဲ့လည်းမညီသလိုလက်တွေ့လည်းမကျတဲ့အပြင်မတရားတဖြစ်အနိုင်ကျင့်ရလည်းရောက်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဂန်ရှောင်းကပြောဆိုခဲ့ပါတယ်။ Huawei ဆက်သွယ်ရေးကုမ္ပဏီရဲ့နည်းပညာတွေနဲ့နိုင်ငံခြားအစိုးရတွေကိုတရှိုးလုံးထောက်လှမ်းဖို့တရုတ်နိုင်ငံကလုပ်ကိုင်နေတယ်လို့တန်ရာရှိကြောင်းအမေရိကန်တို့ကပြောဆိုထားပါတယ်။အမေရိကန်ဘက်ကခိုင်မာတဲ့သက်သေထောက်ထားဘာမှမပြဘဲအခုလိုဆွဆွဲပြောဆိုနေတာဖြစ်ပြီးတရုတ်အစိုးရကတရှိုးလုံးခိုင်းနေဆိုရင်လည်းသူတို့ဘက်ကညင်မာပဲလို့ Huawei ကုမ္ပဏီကပြောပါတယ်။ဒါပေမဲ့အမေရိကန်သုတမရ Mike Pence ကတော့ 5G လက်နက်လက်ကင်တယ်လီဖုန်းကိုရတဲ့တကူတိဆောက်ဖို့တူတယောက်ကကြိုးပမ်းမဲ့အရေးကိုအမေရိကန်ဘက်ကစောင့်ကြည့်နေပြီးတော့တရုတ်နိုင်ငံဘက်ကချိန်ချောက်လာနိုင်ခြင်းရှိတဲ့အပေါ်အလေးအနက်သတိပြုကြဖို့ဂျာမနီနိုင်ငံမြို့နယ်မြို့မှာပြည်ခဲ့တဲ့တင်ပတ်ကကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံမင်ကွန်မှာဥရောပနိုင်ငံတွေကိုသတိပေးပြောဆိုခဲ့ပါတယ်
ဥရောပသမ္မတ EU ဖော်ဝင်ဖြစ်ကနေဗြိတိန်နိုင်ငံကွတ်တော်ရေးအစီအစဉ်နဲ့ပတ်သက်လို့ကံတွယ်ပုံနေနဲ့ဂျူးစန့်ကျင်ရေးသမားတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ပါတီခေါင်းဆောင်ပိုင်းကိုမကျေနပ်ချက်နဲ့အဓိကတိုက်ခတ်လီဘာပါတီကလွှတ်တော်အမှတ်9ယောက်ပါတီကနေနှုတ်ထွက်သွားပါတယ်အလေလက်သဘောထားရှိသူလွှတ်တော်အမှတ်9ယောက်ဟာတီချာလွတ်လပ်တဲ့အုပ်စုတစ်ခုဖြစ်နေရပ်တည်သွားမှာဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်ဆိုရှယ်ဒီမိုကရက်ပါတီကအခြေခံဖွဲ့ဝင်၄ယောက်နှုတ်ထွက်ခဲ့တဲ့1982ခုနှစ်မှာနောက်ပိုင်းလီဘာပါတီထဲမှာအကြီးဆုံးခွဲထွက်ခဲ့တဲ့လောရတစ်ခုလည်းဖြစ်ပါတယ်ပါတီခေါင်းဆောင်ဂျယ်ရမီကိုဗင်2015ခုနှစ်မှာအာဏာရလာခဲ့ပြီးတဲ့နောက်လီဘာပါတီရဲ့ရည်တည်ချက်ပြောင်းလဲလာခဲ့ပြီးအလဲလဲဝဲရင်းဝါဒီတွေရဲ့သဘောထားအမြင်တွေကိုတီးမခံတတ်တော့ဘူးလို့လည်းပါတီကနှုတ်ထွက်သွားကြတဲ့ကိုစရီကမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုခဲ့ကြတာပါပါတီခေါင်းဆောင်ကိုတိုက်ရိုက်စင်ကုံမှုတစ်ခုဖြစ်နေကျန်ပါတီဝင်တွေလွတ်တော်ကိုစရီကိုစီယုံနေတဲ့အကြောင်းလဲနှုတ်ထွက်သွားတဲ့လွတ်တော်မတ်တွေကပြောဆိုခဲ့ကြပါတယ်လွတ်တော်မတ်တွေကတော့ EU နဲ့ Britain ခွဲထွက်ရေးအစီအစဉ်တွေရေးဆွဲရမှာလီဘာပါတီပါဝင်ပတ်သက်မှုနဲ့ပတ်သက်လို့အဓိကကန့်ကွက်နေရတာပါအာနာယာကွန်ဆာဗေးတစ်ပါတီကဝန်ကြီးချုပ် Theresa May ရဲ့ EU က Britain နိုင်ငံခွဲထွက်ရေးအစီအစဉ်တွေကိုစန့်ကျင်ရမှာလီဘာပါတီခေါင်းဆောင်ကော်ဗင်ဟာအင်တိုင်းအားတိုင်းကြိုးစားမှုမရှိခဲ့တဲ့အကြောင်းနဲ့နောက်တစ်ချိန်လူမှုဆန္ဒခရီးပွဲကျင်းပနိုင်အောင်တောင်းမပေးနိုင်ခဲ့တဲ့အကြောင်းလဲပါတီဝင်တချို့ကဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ် EU ကခွဲထွက်ရေးအစီအစဉ်တွေကြောင့်ပဲ Conservative Party ထဲမှာလည်းခွဲထွက်ရေးကိုလိုလားသူတွေနဲ့စန့်ကျင်သူတွေသဘောထားကွဲပြားနေကြပါတယ်
အီဂျစ်နိုင်ငံကဲရိုမြို့မှာအကြမ်းဖက်သမားအဖြစ်ရဲရိုတန်ရရှိပြီးလိုက်ဖမ်းခဲ့တဲ့လူဟာမနေ့တနင်္လာနေ့ကသူ့ကိုယ်သူပုံခွဲပြီးတေးချောင်းချန်သွားတဲ့အတွက်သူနဲ့အတူအီဂျစ်ဘီအန်အူတေးဆုံးသွားပါတယ်။အဲ့ဒီပုံခွဲမှုကြောင့်ဒဏ်ရာရသွားတဲ့တတရမြောက်ရဲတအူလည်းဒီကနေ့အင်္ဂါနေ့မှာတေးဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီဖြစ်ရကြောင့်အခြားလူ၃ဦးထက်မနည်းလို့လည်းထိခိုက်ဒဏ်ရာရသွားခဲ့တယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါတယ်။ကဲရိုမြို့လည်းကသမိုင်းဝင်နေရဖြစ်တဲ့အထင်ကရအယ်ဇာဟီယာဘလီနီမှာအခုလိုအခင်ဖြစ်ပွားခဲ့တာပါ။အီဂျစ်ရဲတပ်ဖွဲ့ရဲ့ကင်းထောက်ရင်တစ်ခုကိုတောက်ကြံတဲ့ကပုံထောင်ခဲ့တဲ့ဆွဲချက်နဲ့အဲ့ဒီစစ်သွေးကြွကိုအလိုရှိနေတာဖြစ်ပါတယ်အဲ့ဒီလိုထောင်းထားခဲ့တဲ့ပုံကိုတော့မပေါက်ကွဲခင်မှာပဲတာဝန်ရှိသူတွေကရှာတွေ့ခဲ့တာဖြစ်ပါတယ
်အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်နားဆင်နိုင်ပါပြီရှင်ပြီးခဲ့တဲ့ရက်ပိုင်းကစစ်ဘေးတိမ်းရှောင်လာတဲ့ရှင်းလောက်ဝရွာသားအယောက်20ကျော်တဲ့က73ဦးကိုမတရားအသင်းနဲ့ဆက်နွယ်မှုပုံမှ18/1တို့နဲ့တရားစွဲဆိုလိုက်ပြီးကြံတဲ့လူတွေကိုတော့ခံဝင်ကတိနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒီတော်တွင်ရခိုင်ပြည်နယ်မြောက်ဦးဒေသတဝိုက်မှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်တွင်းကနောက်ဆုံးရသတင်းတွေကို VOA သတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်။
ပြီးခဲ့တဲ့ရက်ပိုင်းတက်မတော်နဲ့အေးအေးရခိုင်တက်မတော်တို့စစ်ရေးတင်းမာမှုတွေမှာရခိုင်ပြည်နယ်ကြောက်တော်မြို့အတွင်းကိုထွက်ပြေးတိမ်းရှောင်လာကြတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကရှင်းလက်ဝရွာသား24ဦးနဲ့သူတို့ကိုလက်ခံထားတဲ့အင်ရှင်2ဦးကိုတက်မတော်ရဲ့တိုင်တန်းချက်အရဆိုပြီးကြောက်တော်ရဲ့စခန်းကဖမ်းဆီးထားခဲ့တာပါသူတို့ကိုရခိုင်တက်မတော်အေးအေးနဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးခဲ့ပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဒါပေမဲ့ဒေသခံတွေကတော့ဒီရှင်းလက်ဝရွာသားစစ်ရှောင်တွေဟာဇန်နဝါရီ26ရက်နေ့ကပလောဝမြို့နယ်ရှင်းလက်ဝကျေးရွာအထက်ခုံရွာနဲ့ကောက်ကြီးဝရွာဘက်တွေမှာမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတက်မတော်ကနေရှင်းလက်ဝဒေသကရခိုင်လူငယ်တွေကိုဖမ်းဆီးစစ်ဆေးမှုတွေတင်းကျပ်လာတာတွေကြောင့်နေရက်ကနေကြောက်တော်ဘက်ကိုထွက်ပြေးတင်းရှောင်လာခဲ့တာဖြစ်တယ်လို့ပြောပါတယ်မနေ့ကဖေဖော်ဝါရီ18ရက်နေ့မှာတော့ဒီဖမ်းဆီးထိန်းသိမ်းခံထားရတဲ့26ဦးတည်းက73ဦးကိုမတရားအသင်းနဲ့ဆက်နွယ်မှုပုံမှန်18/1တို့နဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့တရားစွဲခံရတဲ့ရွာသားတွေဘက်ကလိုက်ပါအကျိုးဆောင်ပေးနေတဲ့ရှေ့နေဦးထွန်းလာကအခုလိုပြောပါတယ်။
အဲ့26ဦးကိုသူတို့က၄ရက်နဲ့ဖမ်းလာတာပေါ့နော်ဒီလား၄ရက်နဲ့။ဟုတ်ကဲ့အားကိုစစ်တွေကိုယူသွားတယ်စစ်တွေမှာအာရေးတဲ့ဖွဲ့ရဲ့စားဖားရမှုစစ်တယ်စစ်ပြီးမှမနေ့ကဒီရောကအဲ့26ဦးထဲက73ဦးကိုတရားစွဲတင်တယ်ဂျန်နက်73ဦးကိုကြာတော့ခံဝန်ထွက်တာတရားစွဲခံရတဲ့သူတွေကအဲ့ရှင်းလဲဝါမှာဒေါက်တာမျိုးကရောငွေတွေကနေတော့ပြီးတော့အလုပ်လုပ်ကြတာပေါ့ဈေးဆိုင်တွေကုန်သွားတဲ့သူတွေပါ
ဖမ်းဆီးခံထားရသူတွေတဲက73ယောက်ကိုသာအေးအေးနဲ့ဆက်သွယ်တယ်ဆိုတဲ့အထောက်ထားတွေကိုရဲကစစ်မေးချိန်မှာတွေ့ရလို့အခုလိုအဥပဒေနဲ့တရားစွဲခံရတာဖြစ်တယ်လို့ကနအူးသိရှိထားရကြောင်းရှေ့နေကတော့ဆိုပါတယ် ဒီအမှုကိုလာမဲ့ယုံကြည်မှသာစတင်စစ်ဆေးမရမှာမို့ဆွဲချက်တင်ထားတဲ့ဥပဒေကိုအခုတရားစွဲခံရသူတွေကရဲကစစ်ဆေးတွေ့ရှိချက်ထဲကလိုဖောက်ဖျက်ကျူးလွန်ခဲ့ခြင်းရှိမရှိမှန်မှန်မှန်ကိုတရားခွင်မှသာစစ်ဆေးရမှာဖြစ်ပြီးအဲ့ဒီအချိန်မှသာခုခံချေပနိုင်မယ်လို့ရှေ့နေကဆိုပါတယ်တရားစွဲခံရတဲ့သူတွေနဲ့ပြန်လွတ်လာတဲ့သူတွေနဲ့ပတ်သက်ပြီးရှေ့နေဦးထွန်းလာကအခုလိုပြောဆိုသွားပါတယ်
။အမဖန်ခင်ကြီးတွေကသူတို့မှာအဲ့ဆက်တွေဆိုတဲ့အချက်လိုက်ဥမာဆိုပါတော့လက်နက်တို့ဟိုတခြားဟိုပို့ဆောင်လာတော့ပါတော့ဘာမှမမိဘူးပေါ့နော်။ဒါပေမဲ့သူတို့ကိုတန်ဟိုတန်တရားနဲ့ဆိုမှာပေါ့နော်။ဖမ်းပြီးတော့စစ်ဆေးလိုက်တယ်။စစ်ဆေးလိုက်တဲ့အချိန်မှာရဲကဖြစ်တယ်၊စာဘာကဖြစ်တယ်။ဖြစ်တော့သူတို့ရဲ့ထွက်ချက်အရာဒီစေတုံယောက်ကဒီကိစ္စနဲ့ညီနေရပေါ့တခြားစေတုံယောက်ကြတော့ဒီကိစ္စနဲ့မညီဘူးအဲ့လိုဆိုပြီးတော့အခုတော့လို့ရှိရင်စေတုံယောက်ကိုပဲဆွေးတယ်ကျန်တဲ့အမညီထွက်ချက်မှမညီတဲ့လူတွေကြတော့အခံဝန်နဲ့လွတ်ပြေးရတယ်နောက်ဆွေးနေရှိမှာပေါ့ဗျာ
ရခိုင်ဒေသကစစ်ဘေးသင့်ပြည်သူတွေကိုလိုက်ပါကူညီနေသူတူဖြစ်တဲ့စစ်တွေမြို့ကန်ဦးဇော်ဝင်းကတော့အခုဖြစ်ရက်ကလည်းမတရားချုပ်နှောင်ခံရတာဖြစ်တယ်လို့ဆိုပါတယ
်လက်ရှိအနာရအစိုးရတော်လကောင်းဒီအစိုးရတက်မလို့အရင်ကတော်လကောင်းရခိုင်ပြည်သူလူထုကိုလည်းကတော်လရင်လမ်းဆိုင်ဟိုမကိုင်းမဖြစ်ကိုင်းအောင်အဲ့လိုတွန်းလှန်ပုံကန်ချင်းအောင်တော်လန်ချင်းအောင်အဲ့လိုလုပ်နေရတယ်လို့ကျွန်တော်တို့ကတုံ့တက်ရတယ
်မတရားအတင်းဥပဒေနဲ့ဆွဲခံရသူတွေထဲမှာစစ်ဆောင်တွေကိုလက်ခံထားတဲ့အင်ရှင်အမျိုးသမီးတဦးပါဝင်နေပြီးဒီလူတွေကိုလာမဲ့မလ၄ရက်နေ့မှာထပ်မံရုံထုတ်စစ်ဆေးသွားမှာဖြစ်ပါတယ်ဒီတော့တွင်မှာပဲရခိုင်ပြည်နယ်အတွင်းမှာမြမတက်မတော်နဲ့အေအေလက်နက်ကင်တပ်ဖွဲ့ရင်းတွေအကြားတိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုရှိနေသေးပါဒီကနေ့မနက်ပိုင်းကပဲမြောင်ဦးမြို့အနီးတဝိုက်နားမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနေ့လယ်ပိုင်းလောက်မှာတော့အခြေအနေပြန်ပြီးငြိမ်သက်သွားတယ်လို့စစ်ဘေးသင့်ဒေသခံတွေကိုကူညီပေးနေတဲ့စစ်တွေမြို့ကန်ဦးဇော်ဝင်းက VOE ကိုပြောပြပါတယ်ခုလိုတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်တွင်စစ်ဘေးရှောင်ဒုက္ခသည်ဥယေဟာများလာနေပြီးဒီလိုဒုက္ခသည်တွေအတွက်စားဝတ်နေထိုင်ရေးအခက်အခဲတွေရှိနေတဲ့အကြောင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့သူတွေကဆိုပါတယ်လက်ရှိဒုက္ခသည်အရေးအတွက်အတိအကျစည်ရင်သိရဖို့ခက်ခဲပေမဲ့လည်းခံမှန်းကြည့်အရတော့စစ်ရှောင်ဒုက္ခသည်1000နီးပါးရှိနိုင်တယ်လို့ကူညီကယ်ဆယ်ရေးလုပ်သူတွေကပြောပါတယ်ရှင
်ရခိုင်ပြည်နယ်တွေကစည်ရေးဆိုင်ရာတင်မာမှုနဲ့နောက်ဆက်တွဲအခြေအနေတွေကိုမေခစုံစမ်းတင်ပြခဲ့တာပါရှင်အခုရှမ်းပြည်နယ်ဘက်ကစည်ရေးအခြေအနေကိုလည်းပြောပြပေးပါဦးမယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSA လက်နက်ကင်တပ်သားတချို့နဲ့တပ်မတော်တို့ဒီကနေ့မနေ့ပိုင်းတီဘောမြို့နယ်မှာပစ်ခတ်မှုရှိခဲ့ပြီး RCSS ဘက်က2ယောက်ကြာဆုံးခဲ့ပါတယ်။ RCSS ဘက်ကစတင်ပစ်ခတ်တဲ့အတွက်အခုလိုအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ရတာလို့တပ်မတော်သတင်းပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်တူဘောဘက်မှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA လက်နက်ကင်တပ်သားတချို့နဲ့တပ်မတော်ဒီနေ့မနက်ပိုင်းမှာပစ်ခတ်မှုရှိခဲ့ကြောင်းနဲ့ RCSS ဘက်ကကြာဆုံးမှုရှိခဲ့တယ်လို့တပ်မတော်ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်ဆက်ဆံရေးဒုတိယညွှန်ကြားရေးမှူးဘုံမှုချုပ်စုံမင်းထွန်းက VOE ကိုပြောပါရစေ
။ဒီလိုကြောင်မဲဘက်မှာဖြစ်တဲ့တဲ့မှန်ပါတယ်ဗျ။ကြောင်မဲတကွန်တိုင်းမှာကျွန်တော်တို့ဒီ RCSS SSA ရဲ့အရောက်ဝင်းနဲ့ဒါပြောကြကြသတိကောက်ခဲ့သတိကောက်တော့ကျွန်တော်တို့ဆယ်နာရီလောက်မှအဲ့ဒီနယ်မြေမှာသွားရှင်းပါတယ်ဆက်တနာရီလောက်မှကျွန်တော်တို့အဲ့ဘက်ကအရဝေဝစ်စင်ထားတဲ့လက်နက်ခိုင်း၅ဦးလောက်ကလက်နက်ငယ်နဲ့စားပစ်တယ်အခုဘက်ကတော့ကျွန်တော်တို့ဒီအရဝေနဲ့အလောင်းလောင်းနဲ့ကျွန်တော်တို့အနက်တလက်စက်ပစ်ပုံတစ်လုံးောက်ဖမ်းမိပါတယ်ဗျပြီးရင်ကျွန်တော်တို့သတိကောက်တဲ့စားရတယ်တွေ့ရတယ
်သိဆုံးသူ၂ယောက်ကကြောင်မဲဒေသခံတွေမဟုတ်တဲ့အကြောင်းဒေသခံတွေကိုတတ်မတော်ဘက်ကမေးမြန်းအတည်ပြုထားပါတယ်ဒီပြည်နဲ့ပတ်သက်ပြီး RCSS ဘက်ကို VOE ဘက်ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးဒီမနက်ထိတွေ့မှုက RCSS ဘက်ကစက်ကြီးကောက်ခံလို့ဖြစ်ရတာလားဆိုတာကိုတော့အတိအကျမသိရသေးတဲ့အကြောင်းကြောင်မဲမြို့နယ်မှာလူမွေးလုပ်ငန်းတွေကိုလွတ်ဆောင်နေတဲ့ဒေသခံဦးတင်မောင်သိန်းကအခုလိုပြောပါတယ
်ဟိုကြားရတဲ့တင်ရင်းရတာဒီရာဒီပေါ့နော်ကျွန်တော်တို့ဒေသမှာဒီရာလေးဟာအခွန်ကောက်တဲ့ရာလေးပေါ့ဗျာခွန်ကောက်တဲ့ရာလေးဖြစ်တဲ့ခါမှာအခွန်ကောက်တယ်လို့ကျွန်တော်တို့ကြားရတယ်ပေါ့နော်ဒါလည်းဘလောက်မှန်းနေမှာမဟုတ်ဆရာလည်းကျွန်တော် confirm တော့ဖြစ်သေးပါဘူးအခုကြောင်းနေတဲ့ဖြည့်တွေ့မှုဖြစ်တယ်သူပဲကျွန်တော်တို့အသုံးတက်လို့ရမယ်ဗျာစက်တနင်္ဂနွေဝင်ကျင်လာမှာပဲအတန်ကြီးကြားရတာကျွန်တော်မျိုးပေါ်နေပြော်လေအဲတမတော်ထိခိုက်မရှိဘူးလို့ပြီးရတယ်ပြီးတော့တက်ဖို့ပြီးသွားတယ်ပေါ့နော်ကျွန်တော်တို့ကြားပြရတာတော့အဲ့လောက်ပဲ
ဖ February la so bai ma le kokan tat pwe MNDAA ne tat mdo shan mi myaw bai ma tat khai mu yi shi ke bi da ha kokan bat ga atin a thama lu tit su saung da ne ne jaw hlo sha da yi chang phi ya da lo tat mdo bat ga tadin thau pyan tha ba de nyin nyain su ni bo kachin ne shan ga sit dai 5 ku ma sit yee hlo sha mu ri ko le la ja ya sai me lo tat mdo bat ga December 21 ya ma ji nya bi naw bai tat mdo ne lan na kai tat pwe pye khat mu phit paw da di ni ga dutiya chein myaw phit ba de
ကိုဇော်ထက်စုံစမ်းတင်ပြခဲ့တဲ့ရှမ်းပြည်နယ်ဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုတော့ကယားပြည်နယ်တွေကဗိုလ်ချုပ်ကျေးရုပ်ဘက်ကိုအလှည့်ပေးပါမယ်ရှင်။ကယားပြည်နယ်အတွင်းလူထုဆန္ဒမပါဘဲဗိုလ်ချုပ်ကျေးရုပ်ထားရှိတဲ့ကိစ္စကိုသဘောတူညီမှုမရဘဲဆက်ပြီးတော့တင်မာနေတဲ့အပေါ်မှာအကြမ်းဖက်ပြစ်ပခတွေထပ်မဖြစ်ဘဲအပြည့်အလဲဆုံးနှီးလန့်တွေနဲ့ဖြစ်ရှင်းပေးဖို့နဲ့ပြည်ထောင်စုအစိုးရဘက်ကကယားပြည်နယ်အစိုးရအဖွဲ့လှုပ်ဆောင်ချက်တွေကိုထိထိရောက်ရောက်စုံစမ်းစစ်ဆေးဖို့လိုတယ်လို့ကယင်နီလူငယ်တွေကတောင်းဆိုလိုက်ပါတယ်။သဘောတူညီချက်တွေကိုပြည်နယ်အစိုးရဘက်ကအကောင့်ထဲပို့ဖို့သဘောတူညီခဲ့ကြပေမဲ့လို့သဘောတူညီချက်တစုံတရာမရဘဲအစည်းအဝေးပြတ်သွားခဲ့တဲ့အတွက်အခြေအနေကအခုလိုဆက်လက်တင်းမာနေခဲ့တာဖြစ်ပါတယ်။အပြည့်စုံကိုတော့မတ်စုမောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
အခြေအနေငင်းပွားမှုတွေရှိနေတဲ့ဗိုလ်ချုပ်ဂျေယိုကိစ္စပြီးခဲ့တဲ့ဒနင်္ဂနွေနေ့ဖေဖော်ဝါရီလ18ရက်နေ့ကဗိုလ်ချုပ်ဂျေယိုဖြစ်မြောက်ရေးကော်မတီနဲ့ဂျေယိုဖယ်ရှားရေးဆန္ဒထုတ်ဖော်သူကိုယ်စားလှယ်တွေနှစ်ဖက်တွေ့ဆုံကြတဲ့အစည်းအဝေးမှာတော့သဘောတူညီချက်တစုံတရာမရဘဲနဲ့ဂျေယိုဖြစ်မြောက်ရေးကော်မတီဘက်ကထပ်ပြန်သွားကြတဲ့အတွက်အစည်းအဝေးပြတ်သွားခဲ့တဲ့အခြေအနေဖြစ်နေတာပါဒီလိုအနေထားမှာတော့နောက်ထပ်ရုံရင်းဆန်ခတ်ဖန်ဆီးမှုတွေတင်းမာမှုတွေထပ်မဖြစ်ပဲဗိုလ်ချုပ်ဂျေယိုကိစ္စအပြည့်အလဲဆုံးအကောင်းဆုံးဖြစ်အောင်ပြည်ထောင်စုဆိုရနဲ့ပြည်နယ်အစိုးရဘက်ကကင်တွယ်ဖြည့်ရှင်ပေးဖို့ကိုလည်းကယင်းညီလူငယ်တွေဘက်ကတောင်းဆိုပါတယ်။ကယားပြည်နယ်အစိုးရဘက်ကသဘောတူညီချက်တွေပေါ်လေးစားဖို့ရှေ့ဆက်ဆောင်ရွက်ရမယ့်ကိစ္စတွေကိုအပြုသဘောဆောင်အကောင်းဆုံးပြည်လည်အောင်ဖြည့်ရှင်ပေးဖို့ဗိုလ်ချုပ်ဂျေယုတ်အရေးစိစက်ညှိနှိုင်းပေးနေသူခွန်တော်မတ်ကတောင်းဆိုပါတယ်။
ကျွန်တော်ကတော့မူလကျွန်တော်ချစ်ရှင်သွားဖို့ရှိပါတယ်။တူတော့ကျွန်တော်လက်ခံထားတာတခုပါ။အဲဒါကျွန်တော်ဂျေယုတ်ရှေ့ကောင်ကြီးတိတ်တော့ပါပဲ။ဒီကိစ္စတော့ကျွန်တော်ပြင်းစိုးရတာဘသူလဲချလိုက်ပြီဒီလိုပြောကြတယ်ကျွန်တော်ဒီမှာတော့ကျွန်တော်ထုတ်ပြန်သွားတဲ့ကိစ္စနားလုံးသိရပါလိမ့်မယ်ကျွန်တော်ဘယ်လိုမှလုပ်ကြကြမယ်ဆိုတဲ့ကိစ္စကိုအမနဲ့ပါကြမှာရှင်လူကြီးကျွန်တော်ထုတ်ပြန်သွားဖို့ရှိပါတယ်ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကအကောင့်ဆုံးကတော့ကျွန်တော်ဆန္ဒမှာတော့ဒီဥပဒေရှာရေးကိစ္စပါပဲကြာအဲဒီဖြေချတာပြုကြရလဲဘသူဒီမှာတောင်းရှိမယ်ဆိုတဲ့ကိစ္စကိုအလုံးကိုကျွန်တော်ပတ်လိုက်ကိုချတာတော့မှာပါဗျာ
ဒီကိစ္စကိုပြေလည်အောင်ဖြေရှင်းပေးနိုင်မို့ဆိုရင်တော့ထောက်ခံသူတွေရှိနေတဲ့နေရာကိုဗိုလ်ချုပ်ဂျေယုတ်ကိုနေရာပြောင်းရွှေ့ပေးဖို့အပါအဝင်လုံပိုင်ခွေအာဏာကိုအလွဲသုံးစားလုပ်ခဲ့တဲ့ကယားပြည်နယ်ဝန်ကြီးချုပ်ကိုအပြစ်ပေးအရေးယူဖို့ဗန်နာဝင်သုံးဆွဲမှုတွေကိုစစ်ဆေးပေးဖို့စတဲ့ကယင်းဒီလူငယ်တွေရဲ့တောင်းဆိုချက်ကိုတော့ခွန်အတန်းကအခုလိုပြောပြပါဗျာ
။ကောင်းကောင်းတော့ဒီဒီကူရဲ့တဘောကူရဲ့နေရာနဲ့ပြဆောက်တဲ့အတွက်ကြောင့်ဒီကိစ္စကို NLD ပါတီရောတည်တည်မလို့အဲဆွေးတောင်းပြန်ရမယ်ပေါ့နော်။သူထောက်ခံပါလေဆိုတဲ့ခွဲစည်းတစ်ခုကိုရဲ့ကိုယ်ကကိုရှိတဲ့အခါကိုလည်းတမ်းမပါတိဗန်နီကဒီကိစ္စကိုရောရင်းဆန်ခတ်ချင်အောင်ပြည်ကြီးကြတဲ့အဖြစ်ဖြစ်အောင်စီမံခဲ့တဲ့အဲဒီဒီဖိုင်ရေကိုလည်းတခြားလုံးအဲဒီကနေဒီရဲ့ဘောထမတာတည်ရတဲ့အတင်းဒီဆောက်ခဲ့တဲ့ဝင်ကြီးချုပ်ကိုအဲဒီပြည်ကြီးရမျိုးကိုပြန်ပြန်ဆွေးနွေးရကတ်ကူလို့တင်တယ်ဒါနဲ့တည်းမှာဒီဒီဖိုင်ရေကအလောင်းကပြည်နေတဲ့ဒီတဲ့စာပေနဲ့ယူကြည့်မှုတွေအသုံးပြရမယ်ဘန်ဒါမျိုးဖြစ်တယ်ပေါ့နော်အဲအဲ့ဒါလေးကိုလည်းတုံးပြီးတော့ဒီဖောက်ကဖြစ်တဲ့တော့လည်းအတိလိုက်ဆောင်နေတဲ့ဒီတီယူဖြစ်လို့လေအဲတုံးတော့ဒီကိစ္စကပြည်အောင်ဆိုရကမပြီးဘူးဟာဒီကမပြီးဘူးဆိုရကိစ္စဟိုကျောင်းနဲ့ထက်ဆိုင်ရင်တောင်းယူရှိရှိနဲ့ဒီဘီဇစီမှာဆောင်ရွက်ရတယ်ဆောင်ရှိရှိနဲ့မျိုးပေါ်တော့ဖြစ်လို့လေတကယ်လို့များအခုဆိုရကတုံးမို့ရင်ပါတီကသူတို့မပြရဘူးဆိုရင်လည်းတောင်းခိုင်းတာဖို့ဆိုပြီးမှအင်းနဲ့ဒီတော့ချင်းမျိုးကိုဖက်ပြဖို့လိုရဲအဲ့လိုမှမဟုတ်ရင်ပြည်တော်စုဆိုရအတူတူမဟုတ်ပါဘူးကတောင်းရင်ဒီကမ်းမဟုတ်ရင်လည်းအပြားအနာပြည့်ရဲဆိုမှအဲ့လိုပဲတုံ့ပြန်ရမှာဖြစ်တာပေါ့ဒီလိုဖြစ်နေတယ်ဆိုတော့တိုင်းသားစီမံမှုကိုဒီကနေ့ဒီဖွဲ့ချုပ်ကလည်းအဲ့ဒီလည်းရောက်စီရတော့ဘုံဘုံထားဘူးလေအဲ့လိုပဲပြောရမှဖြစ်နေပါ့
။ကယင်းဒီလူငယ်တွေကိုပုံမှန်တချို့ရုပ်သိမ်းထားပေမဲ့လို့တရားရုံးမှာတော့ဆက်လက်တရားစွဲဆိုထားစေအမှုတွေကိုဒီသတင်းဖတ်ထဲမှာတရားခွင်မှာဥပဒေကြောင့်အရာဆက်လက်ဆောင်ရွက်ရမယ့်ကိစ္စတွေရှိတယ်လို့လည်းခွန်အတန်းကပြောပြပါဗျာ။အ
ဲဒါမျိုးကုန်သူတွေကိုဖားရမှပြန်20ရက်နေပေါ့နော်။အဲ့ဒီလင်းစုစီနဲ့ကြွေးထားတဲ့ဒီ90မြောက်အမှုခံတွေလည်းအဲ့အမှုရဲ့ကိန်းနဲ့မြေပိုင်းမှာအရင်သင်ကြမှပြရမှာကျန်တယ်။
တရားပြည်နယ်လိုက်ကော်မျိုးကဂန္ဓာဟေဝန်ပန်းချံမှာထားရှိတဲ့ ချမ်းဝေ3000ကျော်ကုန်ကြခဲ့တဲ့ဗိုလ်ချုပ်ကျေးရုပ်ကိုကရင်နီလူငယ်တွေနဲ့ဒေသခံတချို့ကန့်ကွက်နေတဲ့ကြားကပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့ကကြားပြည်နယ်ဝင်းကြီးချုပ် UL Foundshow ကိုတိုင်ဦးဆောင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ပြည်သူ့ဆန္ဒသဘောထားမပါတဲ့အတွက်ဒီပန်းချန်ထဲမှာဗိုလ်ချုပ်ကျေးရုပ်မထားဖို့ကရင်နီဒေသခံလူငယ်တွေကငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြသလိုဒီကျေးရုပ်ကိစ္စကို NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုတာဝန်ရှိသူတွေကိုတိုင်ဖြေရှင်းပေးဖို့ကြားပြည်နယ် NLD ရုံးရှိမှာကရင်နီလူငယ်တွေကတပိတ်စခန်းဖွင့်လှစ်ပြီးတောင်းဆိုဆန္ဒပြခဲ့ကြတဲ့အတွက်ရဲတပ်ဖွဲ့တွေဘက်ကတပိတ်စခန်းကိုအကြိမ်ကြိမ်ဖြိုခွဲခဲ့ပြီးတော့နောက်ဆုံးဆန္ဒပြလူအုပ်ကိုရဲတပ်ဖွဲ့ဝင်တွေဘက်ကရဘာကြီးစံနေနဲ့ပစ်ခတ်တားဆီးတဲ့အထိရုံးရင်းဆန်ခတ်ဖြစ်ပြီးဒီမှာနေဆဲဖြစ်ပါတယ်ရှင်
မဆုမွန်စုံစမ်းတင်ပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းမှာတော့ကိုအလှည့်ပေးပါမယ်ဗနီဇွဲလားတိုက်ခန်းတွေကိုတရားဝင်ထောက်ခံဖို့ဥရောပသမဂ္ဂ EU အပေါ်ဖိအားပေးမှုတွေတိုးလာနေပါတယ်EU ရဲ့ဥပဒေပြုလွှတ်တော်အမတ်3ဦးကိုဗနီဇွဲလားတိုက်ခန်းတွေနဲ့ပူးပေါင်းကြံစီတယ်လို့ဆွဆွဲပြီးဗနီဇွဲလားအစိုးရကပြည်ဝင်ခွင့်ပိတ်ခဲ့ပြီးတဲ့နောက်အငင်းပွားစရာဖြစ်နေတဲ့ဗနီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရအပေါ် EU ကပို့ပြီးတော့ပြင်းပြင်းထန်ထန်ဖိအားပေးဖို့တိုက်တွန်းလာနေကြတာပါပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာမဲမတနမာမှုရှိခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့အတိုက်ခံခေါင်းဆောင်ဟွမ်ကွာရူတို့ကိုအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကသမ္မတအဖြစ်အသိအမှတ်ပြုထားတာပါဗနီဇွဲလားမှာနိုင်ငံရေးအကျပ်တဲပိုဆိုးလာနေတာနဲ့အမျှပြည်သူတန်းတဲ့ချီဆင်းရဲတွင်နှက်လာရတဲ့အကြောင်းဟန်နရီရစ်ဝက်ပေးပို့ထားတဲ့သတင်းကိုမတ်ဤတန်စင်ကပြောပြမှာပါရှင
်မဒူရိုအစိုးရအပေါ်အတိုက်ခံခေါင်းဆောင်ဟွမ်ကွာဒိုကဖိအားတိုးပစ်နေတဲ့အချိန်တည်းမှာပဲထောင်နဲ့ချီရဲ့ကွာဒိုကိုထောက်ခံသူတွေကကာရာကက်စ်မြို့ကလမ်းထဲမှာပြေးနေပါတယ်ဗနီဇွဲလားပြည်သူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ ग्वाइ တကွအခုလိုပြောပါရစ
ေ hoy pudiendo tener
တကယ်ဆိုရင်လူသားချင်းစာနာမှုအထောက်ပံ့ကူညီတည်လာတယ်လေလူကြီးခုချိန်ဗနီဇွဲလားနိုင်ငံထဲမှာရောက်နေတင်တာပ
ါပြပအထောက်ပံ့ကူညီအများစုကိုသမရနီကလစ်မာတူရိုကနိုင်ငံတဲကိုဝင်ခွင့်ပိတ်ထားတာပါဗနီဇွဲလားနေဆက်ကိုဖျက်ပြီးတော့ဗနီဇွဲလားပြည်သူတွေအတွက်စာနာရိတ်ခါနဲ့ဆေးဝါးအမေရိကန်စစ်တပ်ကပေးပို့နေတာပါသမရမာတူရိုရာယူကလည်းဆင်ပေးဖို့အမေရိကန်ကတောင်းဆိုနေပါတယ်EU ဥရောပသမဂ္ဂကလည်းအစပိုင်းပြည်ပြည်ထောင်ဝေဖန်စိုက်ကြတာတွေမလုပ်ခဲ့ပေမဲ့လည်းအခုတော့သဘောထားပြောင်းလာနေပါပြီ။ဥရောပကြီးတန်းဥပဒေပြုလွှတ်တော်အမတ်3ယောက်ကိုဗနီဇွဲလားနိုင်ငံကိုလာဖို့ဗနီဇွဲလားတိုက်ခိုက်လွှတ်တော်အမတ်တွေကဖိတ်ကြားခဲ့မှာဗနီဇွဲလားဆိုရကတူးရင်နေကနိုင်ငံတွေကိုဝင်ခွင့်ညှင်းပယ်ပြီးတော့စပိန်နိုင်ငံကိုလီရင်နဲ့အတင်းပြန်လွှတ်ခဲ့ပါတယ်။ဥရောပလွှတ်တော်အမတ်Esteban Gonzalez Pons ကခုလိုပြောပါတယ်။ဝေဆ
လာကလာကိုရီးယားမှာအချုပ်တလို့အာနာနဲ့ဗင်နီဇွဲလားနိုင်ငံကိုထိန်းချုပ်နေတာအင်မတန်မှစိတ်ပျက်စရာဖြစ်ပါတယ်
။ဒီဖြစ်ရပြီးမှာတော့ဥရောပသမဂ္ဂနိုင်ငံတွေနဲ့ဗင်နီဇွဲလားနိုင်ငံပါဝင်တဲ့ Latin America လေးနိုင်ငံကြားပူးပေါင်းဆောင်ရွက်မှုအဖွဲ့တွေကနေပြီးတော့ဗင်နီဇွဲလားနိုင်ငံကိုဖယ်ရှားဖို့ဥရောပလွှတ်တော်မှတ်တွေကတောင်းဆိုလာခဲ့ကြပါတယ်။မြန်မာပြည်မှာကျင်းပတဲ့လုံခြုံရေးညီလာခံကိုတက်ရောက်ခဲ့တဲ့ American ဒေသခံ Mike Pence ကလည်း EU အနေနဲ့ Venezuela တိုက်ခိုက်ကောင်းဆောင် Juan Guaido ကိုသမ္မတအဖြစ်အသိအမှတ်ပြုဖို့စနေနေ့တုန်းကတိုက်တွန်းပြောဆိုခဲ့ပါတယ်။အလားတူ Netherlands နိုင်ငံကလည်းတိုက်တွန်းထားတာပါ။ Netherlands နိုင်ငံသားဝန်ကြီး Steph Block ကအခုလိုပြောပါတယ်။
22 European countries did recognize Guaido as an interim.
စနေနိုင်ငံက Guaido ကိုယာယီကောင်းဆောင်အဖြစ်အသိအမှတ်ပြုထားကြပါတယ်။နောက်ပြီးဥရောပသမဂ္ဂစီလုံးတာကိုပဲမြင်ကျင်တာပေါ့ဗျာ။
ဒါပေမဲ့ဥရောပသမဂ္ဂကမရှိလို့မအောင်ဗင်နီဇွဲလားနဲ့ဆက်ဆက်ရေးအနီးကပ်ဆုံးစပိန်နိုင်ငံကအမေရိကန်တောင်းဆိုမှုကိုညှင်းဆိုခဲ့ပါတယ်။စပိန်နိုင်ငံသားဝင်ကြီး Joseph Borrell ကအခုလိုပြောပါတယ
်။Señor Pence no puede pedirnos
ကျွန်တော်တို့အနေနဲ့ဗင်နီဇွဲလားနိုင်ငံရဲ့အခြေခံဥပဒေကိုလက်မခံဘူး။ Mr. Pence တောင်းဆိုလို့မရပါဘူး
။ဒီနေ့ကတော့ဗင်နီဇွဲလားရွေးကောက်ပွဲအသင်းကျင်းပတဲ့ဆိုပြီးတော့လည်းပြောပါတယ်။ပြင်သစ်နိုင်ငံသားရင်းဝင်ကြီး John Eve Ledren ကအခုလိုပြောပါတယ
် The only way out of the political crisis in Venezuela
နိုင်ငံနိုင်ငံရေးပြည်ပခါတွေကယုံထွက်နိုင်မဲ့တခုတည်းသောနိလန့်ကဒီမိုကရေစီနိလန့်ကျတဲ့သမ္မတရွေးကောက်ပွဲပဲဖြစ်ပါတယ
် Venezuela နိုင်ငံနဲ့ကပ်နေတဲ့ Netherlands အစိုးရပိုင်းကူရာကာအိုကျွန်းကိုအကူအညီပေးစခန်းအဖြစ်သုံးနိုင်တဲ့အကြောင်း Netherlands အစိုးရကပြောထားပေမဲ့လည်း Venezuela အစိုးရရဲ့ခွင့်ပြုချက်မရသည့်ဖြင့်ထောက်ပံ့ရေးအကူအညီပစ္စည်းတွေနိုင်ငံတွင်းကိုဝယ်နိုင်မှာမဟုတ်ပါဘူးဒီလိုမှာဗင်နီဇွဲလားပြည်သူတွေကိုအကူအညီပေးနိုင်ဖို့နိုင်ငံရေးပဋိပက္ခအဆုံးသတ်နိုင်ရေးနိုင်ငံဆွေးရတွေကြားအငင်းကုန်ဖြစ်နေပြီးတော့နိုင်ငံတကာအကူအညီတွေကလည်းပြည်သူတွေလက်ထက်ကိုမရောက်နိုင်ပဲတောင်းတနေရပါတယ်ရှင
်။မအီတန်စင်ပြောပြခဲ့တာပါရှင်။မကြခင်မှာတော့အမေရိကန်နိုင်ငံရေးနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလံမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဖေဖော်ဝါရီလ19ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။ညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုမစခဲ့အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရအောင်ပါရှင်။
မေဂန်ပြည်တော်စုနဲ့မက္ကဆီကိုနယ်ကြားတောင်ပိုင်းနယ်ကြားဒေသအခြေအနေတွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်နိုင်ငံတော်ရွေးပေါ်အခြေအနေကြေညာလိုက်တာကြောင့်ဝါရှင်တန်နိုင်ငံကြီးမှာအစိုးရနဲ့လွှတ်တော်အုပ်ချုပ်ရေးနဲ့ဥပဒေပြူရေးကြားအာဏာလွန်ဆွဲပွဲပို့ပြီးတော့ပြင်းထန်လာခဲ့ပါတယ်။ဒါကြောင့်လဲတတိယမန်တိုင်ဖြစ်တဲ့တရားစီရင်ရေးကဒီကိစ္စမှာအဆုံးအပြတ်ပေးရမယ့်အခြေအနေဖြစ်လာပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကဥဆောင်ပြီးပြည်နယ်အစိုးရရှိနေချုပ်တွေတတင်းလာနေနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းခင်တရားရုံးမှာတိုင်ကြားလိုက်တာပါ။မက္ကဆီကိုနဲ့နယ်ကြားဒတိုင်းကာရေးသုံးစိတ်ကိုလွှတ်တော်ကဒီမပြုခဲ့တာကြောင့်မဖြစ်ဖြစ်အောင်လုပ်မယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကအရေးပေါ်အခြေအနေကြေညာခဲ့တာပါ
။ So we're going to confront the national security crisis on our southern border.
တောင်ပိုင်းနယ်စပ်မှာကြုံတွေ့နေရတဲ့အမျိုးသားလုံခြုံရေးအကြမ်းတဲကိုကျွန်တော်တို့ရင်ဆိုင်ဖြေရှင်းရပါလိမ့်မယ်။ဘူးရဆေးရီရာဇဝတ်ဂိုင်းတွေနဲ့လူတွေကျူးကျော်ဝင်ရောက်နေတာကိုလက်ခံလို့မရပါဘူး။
သမ္မတရဲ့ကြီးညာချက်နဲ့ပတ်သက်ပြီးဒီမိုကရက်အမတ်တွေဒေါသထွက်နေကြပါတယ်။လွှတ်တော်အမတ်ဒေးဗီဝါဆတ်မန်ရှော့ပ်စ်ကဆိုရင်ဒါဖွဲ့စည်းပုံနဲ့မညီဘဲအာဏာကိုလွှဲသုံးစားလုပ်မှုဖြစ်တဲ့ဘက်ပေါင်းစုံကပြန်ပြီးစန့်ကျင်မှုလိုမယ်ဆိုပြီးပြောခဲ့ပါတယ
်။ We're going to use every tool at our disposal.
ဒီမိုကရက်ထဲလွှတ်တော်အမတ်တမ်မီဒက်ဝေါ့ကလည်း ABC ရုပ်သံကိုခုလိုပြောပါတယ်။
The president is trying to take the power of the purse away from the legislative branch.
သမ္မတဟာသူ့လုပ်ပိုင်ခွင့်တွေကိုသုံးပြီးဥပဒေပြုရေးအာဏာကိုပြစ်ပယ်လိုက်တာပါ။ကျမတို့ဟာအစိုးရနဲ့တန်းတူပူးရဲတာဝန်ယူထားသူတွေပ
ါ Republican Party ဝင်တချို့ကြားမှာတော့သမ္မတရဲ့ကြီးညာချက်နဲ့ပတ်သက်ပြီးသတိထားတုံ့ပြန်သူတွေရှိပါတယ် Republican ထဲလွှတ်တော်မှ Tom Tillis ကဆိုရင်နိုင်ငံတော်ရေးပေါ်အခြေအနေကြီးညာတာကအပြေးလို့မယုံကြည်တဲ့အကြောင်းကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလိုကြီးညာလိုက်တဲ့အတွက်နောက် Democratic Party ဘက်ကသမ္မတတာဝန်ယူတဲ့အခါမှာအလားတူလွှတ်တော်ရဲ့သဘောတူညီချက်မယူဘဲအကောင့်တဲဖော်ရာမျိုးတွေလုပ်ဖို့လမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားလိမ့်မယ်ဆိုပြီးသူကကြီးညာခဲ့တာပါဒါမှလည်း Republican အောက်လွှတ်တော်အမတ် Stephen Palazzo လို့လို့အမတ်ဒီကတော့သမ္မတ Trump ကိုထောက်ခံပါလေ။သမ္မတဟာအမေရိကန်ပြည်သူတွေရဲ့လုံခြုံရေးကိုပါတီနိုင်ငံရေးတဲ့ပုံပြီးရှေ့တန်းတင်ခဲ့တဲ့ဒါဝသူလေးစားတယ်ဆိုပြီးအခုလိုပြောဆိုထားတာပါ
။ Securing the American border, stopping the criminal aliens, the known people.
အမေရိကန်နေသားကိုလုံခြုံအောင်လုပ်ဖို့ရာဇဝတ်မှုကျူးလွန်တဲ့ဒီဘက်ကလူတွေကိုဟန်တားဖို့ဂျမ်ဖတ်သမားတွေနဲ့ဆန့်ရွယ်သူတွေကလေးတွေကိုကုန်ကူးရောင်းစားသူတွေမွေးစေးရောင်းဝယ်သူတွေအားလုံးဟာဒီလုံခြုံမှုမရှိတဲ့နေသားကိုဖျက်ဝင်နေကြတာပါ။ဒါကမှမျိုးသားလုံခြုံရေးကိစ္စလို့မပြောရင်ဘာလို့ပြောမလဲ။ကျွန်တော်တော့မပြောတတ်တော့ပါဘူး။
ရေးပေါ်အခြေအနေကြီးညာချက်နဲ့ပတ်သက်လို့သမ္မတရဲ့ဗီဒီယိုအာဏာကိုပယ်ချနိုင်တဲ့အထိအထက်လွှတ်တော်နဲ့အောက်လွှတ်တော်မှာလုံလောက်တဲ့မဲရမယ်လို့တော့အများမျောလင့်မထားကြပါဘူး။ဒါပေမဲ့လည်းအခြေအနေဟာရေးပေါ်အခြေအနေကြီးညာတဲ့အနေအထားမဟုတ်ဘူးဆိုပြီးကယ်လီဖိုးနီးယားပြည်နယ်ရှေ့နေချုပ်ဆာဗီယာဗာဆာရာက ABC ရုပ်သံကိုခုလိုပြောပါတယ
် This is not the 9/11 crisis that we faced
ချီနီက2000ခုနှစ်စက်တင်ဘာ 9/11 ဂျမ်ဖတ်တက်ခတ်ခံရတဲ့အခြေအနေမျိုးမဟုတ်တယ်လို့1989ခုနှစ်ကအီရန်မှာအမေရိကန်တွေတစားကံဖမ်းခံရတဲ့အနေအထားလည်းမဟုတ်ပါဘူ
းသမ္မတရဲ့ရေးပေါ်အခြေအနေကြီးညာချက်ဟာအခြေခံဥပဒေနဲ့မကန့်ညီတဲ့ဥပဒေမဲ့လောရဖြစ်တယ်လို့မြို့ရဲ့စေဝါတိုက်ဖြတ်ရေးစီစဉ်နေစစ်ဘက်ဆိုင်ရာဆောက်လုပ်ရေးလုပ်ငန်းတွေတခြားဥပဒေစိုးမိုးရေးလုပ်ငန်းတွေကသုံးစိတ်တွေကိုယူသုံးမှဖြစ်တာကြောင့်သက်ဆိုင်ရာပြည်နယ်တွေနဲ့ဒေသခံတွေအတွက်နှင်းနာရဲဆိုပြီးပြည်နယ်16ပြည်နယ်က တရားစွဲကြတာပါလွတ်တော်ရဲ့ခွင့်ပြုချက်မရဘဲတိုင်းဆောင်မဲ့အစီအစဉ်တွေတခြားအစိုးရဌာနတွေကသုံးစိတ်တွေကိုလွှဲပြောင်းသုံးမဲ့အစီအစဉ်တွေသမ္မတထရန့်အနေနဲ့အပြီးသက်ရပ်ဆိုင်ဖို့တရားရုံးကိုရှောင်လဲကြတာဖြစ်ကြောင်းပါခင်ဗျာ
သိမ်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းစီစဉ်စတင်ချိန်ရောက်ပါပြီရှင်ကမကထာပြုပြီးဆွေးနွေးမဲ့ကိုသားညုံဦးနဲ့အတူမဆုမွန်စီစဉ်ထုတ်လွှင့်ပေးမဲ့တိုက်ရိုက်လေးလိုင်းကိုစလိုက်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေပြီးကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမဲ့အကြောင်းရင်းကတော့လွတ်တော်ရဲ့ဒီဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်ဘလောက်ထိဖြစ်နိုင်ချေရှိမရှိဆိုတာပါအဓိကတော့ဒီအာဏာရ NLD ပါတီအနေနဲ့ပြောရမယ်ဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ critical vote နဲ့ရွေးကောက်ပွဲမှာနိုင်ရပြီးတော့အခုဆိုရှင်လဲဟိုအစိုးရဖွဲ့နိုင်တဲ့အခြေအနေမှာရှိနေပါတယ်အဲ့တော့ဒီမကြခင်ကပဲဒီလွတ်တော်မှာပူးပေါင်းကော်မတီဖွဲ့ပြီးတော့ဖွဲ့စည်းပုံပြင်ရေးစပြီးတော့ကြိုးပမ်းလာတာတွေရှိပါတယ်တစ်ဖက်မှာတော့ဒါကိုအတိုက်ခံကြန့်ခိုင်ရေးပါတီနဲ့တက်မတော်ဘက်ကနေပြီးတော့လုံထုံးလုံကြီးနဲ့မညီဘူးဆိုပြီးတော့ကန့်ကွက်တာတွေရှိပါတယ်ဒါပေမဲ့လည်းသူတို့ကိုယ်တိုင်ကလည်းဖွဲ့စည်းပုံပြင်ရေးလိုအပ်တယ်သူတို့ကိုယ်တိုင်ပါမယ်လို့တော့ပြောနေတာတွေရှိပါတယ်အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးပွဲကတော့ဒီဖွဲ့စည်းပုံပြင်ရေးအတွက်လွှတ်တော်ကြိုးပမ်းချက်တွေဘယ်လောက်ထိဟိုအလားအလာရှိနေလဲဆိုတာပါပဲအဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ဒီလူခွင့်ရှင်နေဖြစ်ပါတယ် Legal Aid Network ကပါဥအောင်2ဖြစ်ပါတယ်နောက်တူကတော့ဒီသတင်းစာဆရာယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အေဒီတာချုပ်ဦးတက်စင်ဖြစ်ပါတယ်နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါခင်ဗျာကျွန်တော်ကောင်ထူးအရင်ဖိတ်ခေါ်ချင်ပါတယ်ကောင်ထူးကြားမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ကောင်ထူးကခုနကျွန်တော်ပြောသွားလို့ပဲအခုလွတ်တော်ထဲမှာကြိုးပမ်းနေကြတယ်အခုကြိုးပြောမယ်ဆိုရင်တော့ကြိုးပမ်းနေတာဦး NLD တွေမကအောင်ကြက်ခိုင်ရေးကလည်းသူတို့ကိုယ်တိုင်သူတို့နောက် build တစ်ခုတင်မယ်ဆိုတာရှိပါတယ်အဲ့တော့ကြိုးပမ်းနေကြတဲ့ဒီဖွဲ့စည်းပုံပြင်ရေးဆိုတဲ့ကြိုးပမ်းချက်ဒီဘယ်လောက်ထိမျှော်လင့်ချက်များရှိပါလဲခင်ဗျာ
ဒီလိုပြတတော်ကြီးဖွဲ့စည်းပုံမှာဒီရတစကားနဲ့ပြောရင်တော့အရေးမပါတဲ့ကြာတန်းရဲ့တချို့ကိုပြင်ဝင်ပြီးကောင်းပြီးနိုင်ပါလေသို့တော့ဖွဲ့စည်းပုံရဲ့ကျိုးရိုးတစ်ပွဲအဓိကကြတဲ့ကြာတန်းချက်တွေကိုတော့လုံးဝပြင်ဝင်မရရမှာမဟုတ်ပါဘူးဥပမာဆွေးကြပါစုဥပမာနေရာတက်မှာပေါ်ပြထားတဲ့မြို့သားကာဝင်းလုံညွှန်ရေးကောင်စီကာလုံးကြာတန်းချက်မျိုးကျော်ကားလုံးကအဓိကအဖြစ်ခြုံပြောရင်တော့ဥပဒေပြည်ရောအုပ်ချုပ်ရောတရားစီရင်အာဏာရောပါထိန်းချုပ်ထားလို့ပြောလို့ရတယ်။ဘာကြောင့်လဲ။ကားလုံးလိုပြည်ထောင်ချက်မျိုးကိုဥထွေကဏ္ဍမှာထည့်သွင်းဖော်ပြထားတာဟာတော့မှဘယ်ဖွဲ့စည်းပုံမှမရှိဘူး။အဲ့တော့ကားလုံးမှာ၁၂ပောင်းနဲ့နဲ့က၅ဦးကလက်ရှိစစ်ဘုတ်ချုပ်ဖြစ်တယ်။၂ဦးကစစ်ဘုတ်ချုပ်ဟောင်း၊ကာချုကရွေးချယ်စစ်ရှိလိုချင်းခါမျိုးဖြစ်တယ်။ဒါကြောင့်ကာလုံထဲမှာအများရန်မဲခွဲဆုံးပြတဲ့အခါတိုင်းမှာစစ်ဘုတ်ချုပ်တီကပဲအသာစီးရနေတယ်။ဒါကြောင့်ဒီချက်ကဘာလို့ပြလဲဆိုတော့ကာလုံဟာအဓိကအချုပ်ချာနာပင်အဖွဲ့စည်းဖြစ်တယ်။အဲ့တော့အုပ်ချုပ်ရေးပြောမယ်ဆိုရင်ဒီပုံမှန်60မှာကာချုပ်ကဆွေးလိုက်တဲ့ကိုယ်စားလှယ်ဟာသမရတော်မှုဒုသမရဖြစ်အောင်စီစဉ်ထားတဲ့ကြားရန်ချက်ဖြစ်တယ်။အဲ့ရွေးချယ်ဒီမောင်စနစ်ကိုကဘာမှာဘယ်နိုင်ငံမှမကျင့်တော့ဘူး။နောက်ပုံမှန်နေရာ30ခုနှစ်ကိုကြည့်ရင်ဒီတော်စုအချုပ်မှုအာဏာကအစိုးရရှိမှအစိုးရအဖွဲ့ရှိမှရှိရလို့မဆိုဘူး။သမရရှိမှရှိရလို့ဆိုတယ်။နောက်တစ်ခါပုံမှန်နေရာ32ခါခွေးတက်ကိုကြည့်ရင်သမရကနေပြီးတော့တွတ်တော်ကိုယ်စားလှယ်မဟုတ်သူများတဲ့ကလည်းအစိုးရဝန်ကြီးတောင်းပေးနိုင်တယ်။ဒါကြောင့်စစ်ဘူရီနဲ့ကြည်ပဲလေဖွဲ့စည်းပုံရနော်။ဝင်ကြီးအဖွဲ့ကြီးခန့်ထားနိုင်တယ်ဆိုတော့ဒီလိုပြတန်းချက်မျိုးတွေဟာကာလုံရဲ့စိတ်ပိုင်းဖြစ်တယ်အဲ့တော့ကာလုံဆက်ကြည့်တဲ့ခါကျတော့သမရဘလူဖြစ်မယ်ဆိုတဲ့ဆိုင်တယ်အဲ့တော့ရှေ့ဘူတို့မလို့ရှိရင်ရှေ့ဘူကနေရောက်ကြောင်းသားတဲ့ပုဂ္ဂိုလ်ကသမရဖြစ်လာရင်တော့အာနာအပြေးဝနီးပါးကျင်းလုံးဝင်ရနိုင်တယ်ဥမာဥသိန်းစင်လိုပုဂ္ဂိုလ်မျိုးပေါ့ဗျာဒါကာလုံနဲ့ပတ်သက်တဲ့ပြတန်းချက်ဖြစ်တယ်သို့တော့ဟဲ့လားဒီအစိုးရကဘာကြောင့်ဖြစ်လဲဆိုတော့ကာလုံရဲ့ပြတန်းချက်အပြင်အစိုးရကတကယ်လည်းပတ်နေတာကစစ်ဘုတ်ချုပ်တွေဖြစ်လို့ပဲအလုံးသိတဲ့အတိုင်းပဲပြည်ထောင်ဝန်ကြီးဖြစ်တယ်ပြည်ထောင်ဝန်ကြီးရှိတယ်ကာဝေးဝန်ကြီးရှိတယ်နေဆက်ရေးရဝန်ကြီးဖြစ်တယ်သူတို့ကတကယ်လည်းပတ်နေဥချုပ်ရေးရာရှိတယ်ဖြစ်တယ်ဒါကြောင့်သမရဟာစစ်ဘုတ်ချုပ်ဟောင်းဖြစ်တဲ့အခါမှာနှစ်တောင်းကြီးဖွဲ့စည်းပုံကတကယ်သမရရာထူးနေရာဒီကအာဏာကျင်းလုံးရသွားနိုင်တယ် ရိုးရတာအခုလိုဥွင့်မြင့်လို့ဟာတမရမျိုးဆိုရင်တော့တကယ်အနာဘရောမရနိုင်ဘူး။ဆိုဒီလိုပြာရန်ချက်တွေပါဝင်နှတော်ကြီးဖွဲ့စည်းဝင်ချီခံဥပဒေအောက်မှာဘယ်တော့မှပြင်လို့မရတဲ့ပြာရန်ချက်တွေရှိတယ်။ဥပမာအခန်း1မှာကျင်းကျက်တဲ့ဘူကြိုးကောင်းမှုကျင့်သုံးနေ။အခန်း2မှာပြည်တော်စုဖွဲ့စည်းပုံဘရောမဖယ်ရဖြစ်မပြောင်းနိုင်ဘူး။အခန်း3မှာကဘာမှမရှိတဲ့ဘေးနိုင်ငံမှာမှမကျင့်သုံးနဲ့သမားရွေးချယ်တဲ့ဘုံစနစ်မျိုးကိုဘရောမပြင်လို့မရနိုင်ဘူး။အခန်း4မှာစီဘူလေးဘုံတဘုံပါဝင်တော့ပြင်လို့မရနိုင်ဘူး။အခန်း5ကာလုံဘရောမပြင်လို့မရနိုင်ဘူး။အခန်း6တရားစီရင်မှာစစ်ဘက်ဆိုင်တရားဝင်တီးခြားဖွဲ့စည်းထားတာဘယ်တော့မှပြင်လို့မရဘူး။အခန်း7ရေးဖို့အချိန်ဒီအောက်မှာစစ်တပ်ကသာအထူးအခွင့်အာဏာပေးထားတဲ့ပြောင်းလဲချက်ဘရောမပြင်လို့မရနိုင်ဘူး။အခန်း12ဖွဲ့စည်းဝင်ပြည်ပုံမောက်ကိုလည်းပြင်လို့မရနိုင်ဘူး။ကျောင်းကျန်တဲ့ရေးမပါတဲ့ပုံမှန်များလို့ဖြစ်ရင်ပြင်ဝင်ဒီကောင်ပေးနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်အိမ်မှာမေးချင်တာကခုနကကောင်ထူးပြောသွားတဲ့အထက်မှာပဲပြောရမယ်ဆိုရင်တော့ဖွဲ့စည်းပုံရဲ့အနှစ်သာရကိုမထိပါနဲ့ဆိုပြီးတော့ဗိုလ်ချုပ်မှုကြီးတန်းဗိုလ်ချုပ်မှုကြီးမြောင်းလိုင်းကိုယ်တိုင်ကဂျပန်သတင်းဌာနနဲ့တွေ့တော့လည်းပြောသွားပါတယ်သူတို့ပြင်တာတော့လက်ခံတဲ့အနှစ်သာရမထိပါနဲ့ပြောသွားတယ်အဲ့တော့တစ်ဖက်မှာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ကျူးပန်းနေတယ်ခုနကကောင်ထူးပြောသွားတဲ့ထိလို့မရဘူးဆိုတဲ့အချက်ကလုံထုံးလုံးကြီးကြောင့်ထိလို့မရတာလားဒါမှမဟုတ်လွတ်တော်ရင်းအခြေအနေကြောင့်ထိလို့မရတာလား
ဒီလိုပုံမှန်436ကိုပုံမှန်436ကနှလုံးကြီးဖွဲ့စည်းဝင်ခြေခံဥပဒေကိုပြင်ဆင်ဖို့လမ်းညွှန်ပေးထားတာအဲနှလုံးကြီးဖွဲ့စည်းဝင်ခြေခံဥပဒေလက်ခံကျင့်သုံးတဲ့ NLD ပါဝင်ဘယ်နိုင်ငံအင်အားစုပါတီမဆို436ရဲ့ပြင်ခွင့်ရှိတယ်တခြားဘာနဲ့မှပြင်ခွင့်မရှိဘူးအဲတော့436ရဆိုရင်ခုနကာကြိုမြောင်းလိုင်းပြောတဲ့အချက်တည်းကခုနကျွန်တော်ပြောပြသွားတဲ့အချက်လက်တွေကြိုးရိုးတွေဟာကာကြိုမြောင်းလိုင်းဆူလိုခြင်းနဲ့ကြိုးရိုးတွေကြီးပဲအဲဒီကြိုးရိုးတွေကိုပြင်မယ်ဆိုရင်တော့ဖြစ်ရင်သူရဲ့လိုအပ်ချက်ကပါလဲဆိုတော့ဟာတုတ္တကုသရေအာလုံးရဲ့85ရာရင်နှုံးကျော်ကတနည်းအားဖြင့်ဥပုန်ဤစကားနဲ့ကြွရင်86ကပြင်ပေးမှရမယ် first step first step ပထမဆင့်နဲ့မပြီးသေးဘူးဒုတိယဆင့်ကပါလဲဆိုတော့နောက်ထပ်ပြည်လုံးညွတ်ဆန္ဒခိုင်ငွေခေါ်ရအောင်မယ်ခေါ်ပြီးတော့မှထက်ဝက်ကျော်ကဆန္ဒမင်းနဲ့ပြင်ဝင်ရမယ်ဆိုတော့လုံထုံးလုံးကြီးကကြီးမားစွာကန့်တတ်ခံထားရတာကြောင့်မို့လို့ဒါကြို့မင်းအောင်လည်းပြောတဲ့အဲ့သူအခြေခံကြိုးရိုးတွေကိုတော့မပြင်ပါနဲ့ဆိုတာဟာသူကပြောကြတော့မလို့ဘယ်တော့မှပြင်မမရနိုင်ဘူးလို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကောင်ထူလေလိုင်းပေါ်မှာခဏနေပေးအောင်ခင်ဗျာကျွန်တော်နောက်ထပ်ပင်နိုင်ဆွေးနွေးတဲ့ဦးသက်စင်ကိုဖိတ်ခေါ်ချင်ပါတယ်ဦးသက်စင်ကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းအေဒီတာပါကိုသက်စင်ရေအခုနကကောင်ထူပြောသွားတာကြားမှာပါအခု NLD ကဖွဲ့လိုက်ပြီဆိုတဲ့ပူပေါင်းကော်မတီကဘယ်လောက်ထိအလုပ်ဖြစ်နိုင်လဲဘယ်လောက်ထိမျှော်လင့်ချက်ရှိလဲကိုသက်စင်ရဲ့အမြင်သိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီကောင်အပြင်ကျွန်တော်တို့ရောနော်ကျွန်တော်လည်းအချိန်က2008အချိန်ကဥပဒေနဲ့ပတ်သက်ပြီးလုံးဝမတော်ခံပါဘူးကျွန်တော်2008အချိန်ကဥပဒေဆန့်ကျင်ပါပဲအဲဆန့်ကျင်တဲ့အခါကျတော့ကျွန်တော်တို့ကအခုကျွန်တော်လက်တွေ့အခြေအနေကိုကျွန်တော်စဉ်းစားမှာဖြစ်ပါတယ်လက်တွေ့အခြေအနေစဉ်းစားမယ်ဆိုတဲ့အခါကျတော့2010မှာ NLD ပါတီကဒီကောပုံပွင့်ပါဘူးဘာလို့2008အချိန်ကဥပဒေမတော်ခံဆိုတဲ့ပုံမှန်နဲ့မဝင်ဘူးဆိုတော့ကျွန်တော်တို့က2015မှာ NLD ပါတီကဒီဒီအခြေအနေဥပဒေရဲ့ဆရာလီအရာအဲ့ဒါပေါ်ပြင်ဆင်ပြီးတော့ပဲဆက်ကြကျွန်တော်ဂျူကောပုံနေပေါ့ဗျာအဲ့ဒီပါတီနိုင်ရတယ်အဲ့ဒီပါတီနိုင်ရတဲ့ခါကျတော့ဟုတ်ကျွန်တော်တို့ကဒါကတည်ရွယ်ဝင်လမ်းကြောင်းရအဲ့ဒီပါတီကလည်းဒီဂျူကောပုံနဲ့အချိန်မှာဒီရှင်းနောက်ရှိချိန်ကဥလိုပြင်ဆင်နေဆိုတော့ဒီအကတိကုနဲ့ဒီဂျူကောပုံဝင်နေဂျူကောပုံနောက်ဆက်ဂျူကောပုံဝင်နေနောက်ဆက်မှာသူနိုင်နေပေါ့နောက်ကျွန်တော်စနစ်သားပြေကောထားလိုက်ပေါ့ဗျာဆိုတော့နောက်ဆက်မှာနိုင်ပြီနိုင်တော့သူငွေရစင်းသားမဲ့ပုံစံကကျွန်တော်အာလုံးပြစ်ထားတဲ့ပုံစံကကျွန်တော်က NLD ပါတီကရုပ်ကပွဲဝင်လိုက်ပြီဆိုရင်ဒီဥပဒေ2008အခြေခံဥပဒေဘောင်ကွင်းရပဲအခြေခံဥပဒေပြင်ဆင်လို့ရတယ်။အဲ့တော့2008အခြေခံဥပဒေရဲ့ဘောင်ကွင်းရပဲအခြေခံဥပဒေပြင်ဆင်လို့ရမယ်ဆိုတော့သူလက်ခံပြီးဝင်လိုက်ပြီ။ဝင်လိုက်ပြီဆိုရင်2008အခြေခံဥပဒေကိုပြင်ဆင်မယ်ကျွန်တော်စဉ်းစားမယ်။စဉ်းစားမှတစ်ခုပဲရှိတယ်။ကျွန်တော်တို့ကပြည်သူပြည်လုံးနဲ့ပေါင်းပြီးတော့2008အခြေခံဥပဒေကိုဖြတ်စည်းတတ်တယ်။အဲ့ဒါကိုပြင်လိုက်မယ်။အော်တော့ဒုတိယတစ်ခုကဒီဥပဒေပြန်ဆောင်ရှိခြေခံဥပဒေဘောင်ကွင်းကဒီ2008ခြေခံဥပဒေပြင်ဆင်မှုဆိုတာသူတို့ကကျွန်တော်ကွန်ပီဖွဲ့တာယူလိုက်ဆိုတာကဒါကပြောလို့ရှိရင်တော့ဒါကသိပြီမရှိဘူးဗျာပြောချင်တာကကျွန်တော်တို့ကဒီဝတ်မှခြေခံဥပဒေအဓိကဟိုလက်ပဲနောက်တစ်ခုကအဓိကဥပဒေကျုပ်ကင်ထားတာဘာလို့လဲတတ်မတော်ပဲစစ်တပ်ပဲဒီစစ်တပ်နဲ့ဒီ NLD အနားပါတီနှစ်ခုကကျွန်တော်ကတကယ်တော့အပြန်အလှန်လုံးကြီးမှုရဲ့အပြန်အလှန်တော့နိုင်ငံရေးပဒိရင်မရှိဘဲနဲ့ဒိရင်မတိဆောက်ထားဘဲနဲ့ကိုယ့်သဘောနဲ့ကိုယ်ဒီလိုဖွဲ့ဒီလိုအပေါ်နေပေါ်တော့အတိုက်ခံလုပ်ပြီးတော့တို့တို့ဒီတိုက်ခိုက်ထိတ်တိုက်ရင်ဆိုင်ပြီးတော့ လူမျိုးပြင်မယ်ဆိုတဲ့ကိစ္စကတော့အကြောင်းမျိုးကြီးဘူးအရှင်းရင်းပဲတကယ်ပြင်နေဆိုလို့ရှိရင်2008အခြေခံဥပဒေပေါင်းတွင်းရတဲ့ပြင်မယ်ရှိတယ်။အဲကြောင့်သူက2008အခြေခံဥပဒေပေါင်းတွင်းသူရုပ်ဘဝင်ထားလို့အဲ့ဒီအခြေခံဥပဒေပေါင်းတွင်းရတဲ့သူအစိုးရဖွဲ့ထားတယ်။အဲအစိုးရဖွဲ့ထားတယ်ဒီပေါင်းတွင်းသူဖတ်ချင်သူပြင်နေဆိုလို့ရှိရင်ဒီပေါင်းတွင်းရပြင်လို့ရပြင်ချင်းနဲ့ဆိုရင်စစ်တပ်နဲ့သူကနှိမ့်နိုင်ရမယ်။သဘောတူမှုညီမှုယူရမယ်ပဋိညာဉ်ယူရမယ်အလုံးမလို့ဆင်းတဲ့စစ်တပ်လည်းမရှိဘူး။ငါလုတ်ချင်တာလုတ်မယ်ဆိုရင်ဟာကျွန်တော်မျိုးကြည့်ဘူး။ဒါကကျွန်တော်မျိုးယုံကျွန်တော်မြင်တာကဒါကဘာမှလုတ်ရတယ်မထင်ဘူး။လုတ်လို့ရနိုင်တာတခုပဲရှိတယ်။စစ်တပ်ကလည်းသဘောတူထားတယ်။ဟာဥစ္စာစံခံရတဲ့သဘောတူထားတယ်။နှစ်၆တက်ကိုပြင်လို့ရမယ်။ဒီချက်ကဘာမှလုတ်မရဘူး။
ဘယ်ချက်ကိုလဲခင်ဗျာ။ကိုသက်စီပြောခုနကဘယ်ချက်ကိုပဲပြင်လို့ရမယ်ပြောတာလဲ
။အဲပုံမှန်နှစ်၆တက်ပါ။နှစ်၆တက်နဲ့ပြင်တယ်ဒီချက်ပုံနဲ့နားပါဆိုရတက်စ်လို့အာလူရပြင်ခံရင်အချိန်မယ်လို့ထင်တယ
်ဟုတ်ကဲ့
ဒီချက်ပို့ပြီးတော့ဘာမှလုပ်နိုင်မယ်လို့
ဟာကဘယ်ချက်တွေလဲခင်ဗျအเจ้าရလေးပြောပါအောင
်တော့ဟာဟိုကပုံမှန်ဖြစ်ချက်တွေကတော့တိုင်းဒေသကြီးဝန်ကြီးများသို့မဟုတ်ပြည်နယ်ဝန်ကြီးများကိုခန့်အပ်တောင်းပေးခြင်းဆိုတဲ့အပိုင်
းဟုတ်ကဲ့
တော့ဒီမှာဟိုဒီမှာဖြစ်နေတာကဥပမာကျွန်တော်တို့ဗျာဟိုပြီးခဲ့တဲ့95ရွေးကောက်ပွဲဒီပါရွေးကောက်ပွဲနိုင်ပြီးတဲ့အခါမှာသူကအဲဒီမှာဇခိုင်ဒီကပြင်ရှင်းပြောလို့ရှင်းတာဇခိုင်နဲ့ရှမ်းမှာသူက NLD ပါတီကဟိုစက်ကရခိုင်နဲ့ရှမ်းမှာမနိုင်ဘူးအများစုမဖြစ်ဘူ
း
ဖြစ်တဲ့အခါမှာရခိုင်နဲ့ရှမ်းမှာရခိုင်စစ်တော်နဲ့ရှမ်းစစ်တော်မှာရှိနေတဲ့စစ်တော်ရရွေးကောက်ထားတဲ့ဝန်ကြီးချုပ်ဖြစ်ခင်းနဲ့အများစုနိုင်ပြီးတော့အစိုးရဖွဲ့နိုင်တဲ့ NLD ပါတီရဲ့တမရအနေပြီးတော့ဒီဒေသတွေမှာဒီပြည်နယ်တွေမှာဝန်ကြီးချုပ်ခန့်လိုက်တယ်အဲ့ဒါလေ NLD ပါတီကတကယ်ပြောလို့ရှိရင်ဆော်ရပြောင်းမှုပြောင်းလဲနေဆိုရဲဟာကသူရဲ့လုံချက်နဲ့မကိုက်နေတာပေါ့ဆိုအမှန်ပြောလို့ရှိရင်ဒီဟာပြဒီဟာပြင်မှုလို့လေဒီဟာပြင်မှုလို့ဆိုတာပြည်내နဲ့တိုင်းပြည်တိုင်းမှာရှိနေတဲ့လွတ်တော်တွေကဒါနဲ့ပြည်내ဝန်ကြီးချုပ်နဲ့တိုင်းပြည်သားကြီးဝန်ကြီးချုပ်တွေကိုခန့်အပ်ွင့်ရှိရဆိုတာဒါကမဖြစ်မီပြင်ဆင်ရမယ့်ကိစ္စဖြစ်တယ်ပြည်내ဥစဉ်စဉ်ကတော့မလဲဒီကိစ္စကိုသူတို့စူးစမ်းနေတာရှိပါလေအဲ့တော့ကျွန်တော်ကတော့ကျွန်တော်အမြင်ကတော့ဒီကိစ္စပြည်내တောင်းညင်နေဆိုရင်တက်နဲ့ပြင်ယူပါနိုင်ငံကြီးပြင်ယူပါပြီးရင်နိုင်မှုကြောင့်တောင်းလဲပါ
ဟုတ်ကဲ့
ဒါနဲ့ခေတ်ကလောတဲ့တောင်းလို့ရနေတဲ့ကိစ္စမျိုးက26တိပုံမှန်26တိလိုမျိုးဇာတိမှုခံမျိုးကအထူးကအမြန်ဆုံးတောင်းလိုက်ဖို့လိုအပ်တယ်
ဆိုတာကတော့လက်ရှိကျန်းခိုင်ပါတီကတင်မဲ့မူချမ်းနဲ့အလားတူမဲ့ထင်ပါတယ
်ဟုတ်ကဲ့ကျန်းခိုင်ကတင်ညာကလည်းကျွန်တော်ကဘယ်လိုမျိုးဖြစ်နေတယ်ပညာတော့ထားပါတော့ကျွန်တော်ပြည်သူကြောက်နေတယ်ဆိုလို့ရှင်တော့ဘသူကလည်းဒီဖြစ်သည်ဘသူကကောင်းသည်ဖြစ်သည်ပြည်သူတွေလုံးဆက်အကျိုးရှိမယ်တိုင်းပြည်တို့အကျိုးရှိမယ်ဆိုလို့ရှင်တော့ကျွန်တော်ကတကြီးဆောက်ဖောက်ခံပါတော့
ဟုတ်ကဲ့ဟုတ်ကဲ့ကိုအောင်သူကကုသစင်ရောလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတော်ရရှင်တော်များလည်းလီလိုင်းပေါ်မှာရောက်နေလို့ပါကုတမ်းမောင်တူတုတ်တုတ်နဲ့ဆွနီမင်းများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အမေစုက1990တုန်းကလည်းမဲပါတီမှာလည်းပြောခဲ့ပါတယ်တမ်းမောင်မထီးပါနဲ့လို့ပြောတော့ကလည်းသူကတမ်းမောင်ဘက်ကပါတယ်ဆိုပြီးတော့အပြောခံရတယ်အခုသူပါတီ2015 2020မှာတက်လာတုန်းကလည်းဒီတမ်းမောင်ပိတ်ဆွေမှုတွေကိုလည်းသူအားလုံးဖွင့်ပြထားပါတယ်တမလို့နားလည်ပြီးပါတမလို့မှာလွတ်တော်တွေမှာရှိတဲ့ဟာတွေကကလီကမာလောက်ပြီးလုံးတယ်ဆိုတော့ပြောတယ်နော်တမလို့တွေမှာဒီလွတ်တော်တွေမှာရှိတဲ့ပုဂ္ဂိုလ်တွေကဆဲဆိုတယ်ကြားခံရလားပါတီရလူတွေကလည်းဟာဟိုလုံထုံးလုံးကြီးနဲ့မညီဘူးဒီဥပဒေစာအုပ်ကလည်းလုံထုံးလုံးကြီးနဲ့ညီအောင်လက်တော်လောက်ခဲ့တာမဟုတ်ပါဘူးအခု NLD ကတက်တယ်သူတို့ဘယ်ပြည်နယ်ပဲရှိရှိသူတို့ဝင်ကြီးတွေဘာလို့လဲဆိုတော့ချက်ချင်းအေးယူတယ်ဒီနေ့တော့မန္တလေးတန်းဝင်ကြီးရလာတခြားဝင်ကြီးတွေအကုန်ဝေးတယ်လင်ခဲ့တယ်ဘလို့လင်ခဲ့တယ်သူတို့အကုန်ပြီးတယ်ထောက်ခံပွဲလုပ်တယ်ဘလောက်ကုန်တယ်မကုန်ကြလည်းပြီးတယ်လုံတုံးလုံကြီးနဲ့လုံဖို့အတွက်ဆိုပြီးတော့သူတို့တနည်းရောင်းအောင်ဆန္ဒပြတယ်ဘလောက်ကုန်တယ်အဲ့မွေတွေကုန်မဲ့ဟာကိုနိုင်ငံတော်ဘတ်ဂျက်နဲ့ထည့်ပေးပါဘူးဟုတ်ကဲ့ channel လို့ဆွေးနွေးပါဦး
ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ထပ်သရရှိတူလှည့်ပေးပါတယ်ကိုမောင်မောင်ကြားကိုမောင်မောင်ကြားတို့တို့ဆွေးနွေးမြင်းများလို့ရပါတယ
်ဟုတ်ကဲ့ပါဘူးဒီကျွန်တော်ကနေပြီးပြောမယ်ဆိုရင်ဒီတော့အောင်ဆန်းစီကအခုဒီဒီကနေ့ပဲလွတ်တော်မှာလွတ်တော်မှာဆုံးဖြတ်တယ်လွတ်တော်မှာပြင်ဆင်မဲကိုဆုံးဖြတ်တယ်ပြင်မဲလို့ကျွန်တော်ကမထင်ဘူးဘာလို့လဲဆိုတော့အောင်ဆန်းစုကြည်ကတော့အောင်ဆန်းစုကြည်အစိုးရကအပြောနဲ့လုံးနဲ့တခါမှညီတာမဟုတ်ဘူးတော့အောင်ဆန်းစုကြည်အစိုးရမဖြတ်တော့တော့လည်းဒီငါးစီကိုသားလုံးကိုပြန်ပေါ်တော့အချင်းချင်းကြိုးကြောက်ခဲ့တယ်မအောင်မြင်ဖြစ်ဘူးမအောင်မြင်ဖြစ်အချင်းမှသူကအစိုးရဖြစ်လာတယ်အစိုးရဖြစ်လာတဲ့အချိန်မှာသမ္မတအပေါ်မှာနေနေရတယ်သမ္မတအပေါ်မှာသူနေရပြီဆိုတာနဲ့ဘာမှနေပြီဒီကိစ္စကိုအပြောအပြည့်ရှိတယ်အပြောအပြည့်ရှိမှသူကနေပြီဆုံးအောင်ဒီပြန်ပါလို့မတင်ဘူ
းဟုတ်ကဲ့ခင်ဗျကိုမမောင်ချာမြင်ပြောပြတာကျေးဇူးပါနောက်ထပ်သရရှိတူတစ်ခါလေးဖိတ်ပါမယ်စလိုက်ကိုဘွေလီဘွေခုံစလိုက်ကိုကိုစလိုက်ဘွေခုံဟုတ်ကဲ့ဆွနီမြင်းမြောင်းလို့ရပါတယ်
โอเคตอนจารอดีพอสิปุ่มปิ่มเนี่ยเกษตรกรตำรวจเนี่ยจําพดว่ารอยีมจิรุษาปิ่มพดตรุจูซ่าเลย NLD ก็တော့ကျွန်တော်ပြည်သူလူထုစိတ်တိုက်ပြင်ဖို့ကြိုးစားတယ်တကယ်တမ်းကျတော့ NLD တို့တပ်မတော်တို့စံဖို့တို့အဓိကမဟုတ်ပါဘူးပြည်သူလူထုစိတ်တဲ့ဥစ္စာကိုသူတို့ပြင်ဖို့ရည်ကြည်တယ်သူတို့ပါတီအဓိကမဟုတ်ပါဘူးအဲတော့သူတို့2000ပြည်သူပြင်ချင်းနဲ့ပြင်ချင်းကိစ္စကလူထုနဲ့ဆိုင်တယ်အဲတော့ရည်ကြည်တဲ့ဥစ္စာကိုပြင်ပေးပါဘာလို့လဲဆိုတော့ဒီတိုင်းသွားနေဆိုရင်တော့ဒီနေ့နဲ့တစ်ချိန်ချင်းကြိုက်ရင်ကျွန်တော်ပြည်သူတွေနဲ့ရင်ဆိုင်တဲ့ချိန်ကြိုက်ရင်တော့သူတို့အော်ကျွန်တော်တို့အတွက်လည်းမကောင်းဘူးသူတို့လည်းကောင်းမှာမဟုတ်ဘူးအဲ့တော့ဖက်ဒရယ်ဖြစ်နိုင်ဖွင့်တွေ့တော့ဟိုကမန်နီယာ60ပြည်လို့ပြင်ပေးပါတော့ဒီမိုကရေစီဖြစ်နိုင်ဖွင့်တွေ့တော့တမရိုဒီဥပဒေကြီးမှာပါဝင်နေတဲ့အကိစ္စတွေကိုလည်းသူတို့တို့နောက်ဆုတ်ပေးပါအုပ်ချုပ်ရေးမှာကြတော့လုံးလုံးဆက်တမရိုကပါနေနေဆိုရင်လည်းပြဿနာမှုပြင်မဲ့ဥပဒေကြီးမှာဆက်ပါဝင်နေနေဆိုရင်တော့ဟိုဟိုတခါသူတို့အစ်စ်တို့ဖြစ်တော်မှာဆက်ကွေးသွားတဲ့ပုံစံမျိုးမှာသူတို့တင်ခန်းစာယူပြီးနေလို့ကျွန်တော်ပြောချင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်သတင်းတူလည်းဆက်လက်ပြလိုက်ပါမယ်အချိန်ကိုတီးလက်မှုတို့တုတ်တုတ်ဆွေးနွေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ရဲ့အရှိမပြောရတဲ့လူအားလုံးကသဘောထားတော့ကျွန်တော်အနေနဲ့သဘောတူပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့2000ကျခံဥတီအားနော်ဘယ်လိုမှကောင်းမွန်စွာပြင်ဆင်မှာမဟုတ်ဘူးဗျခုနကပြောတဲ့အတိုင်းပဲနော်ကျွန်တော်2000ကျခံဥတီကိုနော်နေနေပါပါနော်ပြင်ဆင်มาပဲရှိတယ်เนาะတကယ်အရေးကြီးချက်ကိုပြင်มาမဟုတ်ဘူးအဲ့ဒါကြောင့်မို့เนาะတို့เนี่ยကျွန်တော်ကြည့်ရတာเนาะလွတ်တော်ထဲမှာเนาะစစ်တပ်ကเนาะခြေအောင်ဦးတွေပြင်မယ်ဆိုတာနဲ့အဲ့အကုန်လုံးမတတ်ထားပြီးတော့တို့အဲ့မှဆက်ကျင်တယ်ဗျအဲ့ဒီတော့เนาะကျွန်တော်2008ကဘလူနီးရเนาะပြင်ပြင်ဆင်ဆင်ရှိมาမဟုတ်ဘူးဒါကြောင့်မို့เนาะကျွန်တော်တိုင်းလာတော်လိုင်းလက်နဲ့တိုင်းဖွဲ့စီတိုင်းလာလူနဲ့ညီညွတ်ညွတ်ညွတ်နဲ့ဆက်ပြင်ကြဖို့လိုအပ်ပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ကိုတီးလိုက်မှုကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးသူတွေကိုပြန်လှည့်ပေးချင်ပါတယ်အရင်ဆုံးကောင်ထုကိုမေးချင်ပါတယ်ဆွေးနွေးတဲ့သူတွေကတော်ရှင်တွေရဲ့အမြင်တော်များများကအခုပူပေါင်းကော်မတီလုပ်တဲ့ကိစ္စကမဖြစ်နိုင်ဘူးကောင်ထုလည်းပြောသွားတယ်မဖြစ်နိုင်ဘူးဒါဟိုပြင်လို့ဖွဲ့ခတ်တော့ညှော်လင့်တကယ်တော့ဖွဲ့စည်းပုံကိုဒီ2008ဖွဲ့စည်းပုံကိုပြင်နိုင်မဲ့တခြားနည်းလမ်းတွေရောရှိလားညှော်လင့်စရာတွေရောရှိပါလားခင်ဗျာ
ဟိုဒီလိုကခုနကျွန်တော်ဦးသက်စဉ်ဆွေးနွေးသွားတဲ့ပုံမှာကျွန်တော်အမြင်ကိုလည်းနည်းနည်းမျှချင်တယ်ပြင်နိုင်တဲ့အခြေခံပေါ်အနည်းပုံမှန်261ကိုပြောသွားတယ်ဟိုဒါကတော့ပုံမှန်261ကပြင်ခွင့်ရနိုင်တဲ့အခြေအနေရှိတယ်ဆိုတာကိုတော့ကျွန်တော်မငြင်းပါဘူးသို့တော့ပြင်ခွင့်ပြီးလားမပြီးလားလက်တွေ့တော့မသိဘူးပေါ့ဗျာဒါပေမဲ့ကျွန်တော်ပြောချင်တဲ့ချက်ကပါလဲဆိုတော့တောင်းကြီးဖွဲ့စည်းပုံအခြေခံဥပဒေဟာပြင်းစည်လမ်းညောင်းသွားလို့ဘယ်တော့မှတိုင်းပြည်မတည်ငြိမ်နိုင်ဘူးငင်းချောင်းမရနိုင်ဘူးဆွေပြည်တော်ဘရောမှဖြစ်နိုင်အဲ့ဒါကကျွန်တော်ပြောချင်တာ261ကိုပြင်ဝင်ပေးလိုက်အောင်တော့တော့ပြည်내ဝင်းကျုပ်တွေကိုသက်ဆိုင်အတိုင်းအတာပြည်내ကြီးကရွေးချယ်ခန့်ခွဲပေးနိုင်အောင်တော့ဘာမှတူးထူးမလာဘူးဒါကြောင့်လည်းကျွန်တော်ရှင်းပြပါမယ်ချက်3ချက်တစ်ကဥပဒေပြူရင်းနဲ့ပတ်သက်လာရင်ပြည်အောင်စုလွတ်တော်ကအဓိကဖြစ်တယ်ပြောင်းရွှေ့လို့တော့ကအဓိကအကြဆုံးတိုင်းပြည်ရဲ့အကြောင်းရပ်ဒီဥပဒေပြင်ဝင်ယူထားတဲ့ကျူလဲကျူပြီးသွားပြီဥမာဆိုကြပါဦးကျွန်တော်တို့ပြည်နယ်တွေကအဓိကထားပြီးတော့အခွင့်အရေးလိုချင်ကြတဲ့သဘောပြန်စတာသဘောပေါင်းခြင်းနေရာနဲ့ပတ်သက်တာလေအဲ့ဒါကြီးအကုန်လုံးကပြည်တော်စုလွတ်တော်မှာဥပဒေပြင်ဝင်ရှိတယ်ပြည်နယ်မှာမရှိဘူးအဲ့တော့ပြည်နယ်ဥပဒေပြင်ဆင်ကိုပြန်ကြည့်လိုက်ပါဘာတော့တွေ့ရမလဲဟဲ့လားဒီဟောပေါ့ကျွန်တော်တို့စားနဲ့စားတွေ့ပြီးစာတွေပစ္စည်းရှိမယ်နောက်တစ်ခါအဲကြောင်းကြီးကျေရနာသူ့ခွင့်မရှိဘူးဖြတ်တောက်တာလူခွင့်ရှိမယ်သူ့ခွင့်ရှိမယ်နောက်စစ်တော်နဲ့ပတ်သက်လို့ပြည်နယ်မှာဘာအခွင့်အရေးမရှိဘူးကြီးရွာထင်းဆိုင်ခွင့်ကြီးရွာထင်းဆိုင်ခင်းကိုဥပဒေပြုခွင့်ပေးထားတယ်ဒါကြောင့်ဥပဒေပြုရေးနဲ့ပတ်သက်လာရင်ဘာမှပြည်နယ်မှာဖွင့်အောင်မရှိဘူးနောက်အုပ်ချုပ်ရေးကိုကြည့်လိုက်ပါနှစ်ထောင်ကြီးဖွဲ့စည်းပုံမှာခြေဖက်ကျွန်တော်ရှင်းပြသွားပြီးပြီအဓိကကာလုံကမြူသားကောင်နဲ့လူကြီးကောင်စီကအဓိကတော့ချက်ဖြစ်တယ်။သူကအဓိကချုပ်ကင်ထားတယ်။ပြီးတော့အခန်းတစ်မှာလည်းပဲဘိုးချုပ်ကင်ကိုအဓိကသွားတယ် rigid centralization လို့ခေါ်တယ်။တော့တင်းကျတဲ့ဘိုးချုပ်ကင်ကိုကျင့်သုံးထားတဲ့ဖွဲ့စည်းပုံဖြစ်တယ်။ဒါကြောင့်ဦးချုပ်ရေးအာဏာကိုပြည်နယ်မှာပြည်နယ်ဝန်ကြီးချုပ်ပြည်ကဟာလာရှင်မြောက်ခွင့်ပြည်အောင်တော့ပြည်နယ်ဝန်ကြီးချုပ်ကကာလုံအောက်မှာညင်ညော်ဝတ်နေရာအောင်မယ်။ညွှန်ကြမရှိဘူး။ဒါအချိန်နဲ့မှာပြည်နယ်မှာလည်းပဲစစ်တပ်ကကိုယ်တိုင်များတို့တော်တွေမှာလည်းဆက်ပါအောင်မယ်စစ်တပ်ကိုယ်တိုင်များကအစိုးရခွေတွေမှာဆက်ပါအောင်မယ်ဒါဒုတိယချက်ဖြစ်တယ်။နောက်အရေးကြီးဆုံးကတရားစီရင်ဖြစ်တယ်။ကျွန်တော်ဖက်ဒရယ်ပြည်တော်စုအုံကြီးချတဲ့အခါမှာစစ်ပေါ်လာတဲ့ပြဿနာရပ်တည်နှစ်မျိုးရှိတယ်။တစ်မျိုးကဘာလဲဆိုတော့ပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရရဲ့ကြားထဲမှာဖြစ်တဲ့ပြဿနာတွေန နောက်တစ်မျိုးကပြည်နယ်ဆွာချင်းကြားထဲမှာဖြစ်တဲ့ပြဿနာတွေဖြစ်လာပြီးဆိုရင်ဘယ်မှာတင်ရှင်းရမလဲလက်နက်ကင်တိုက်ပွဲနဲ့အချမ်းကြီးမရှင်းတော့ဘူးဘယ်လိုရှင်းမလဲလွတ်လပ်ပင်လိုက်ထက်မြက်တဲ့ပြောင်းတရားလွတ်တော်ချုပ်ကိုတီးကြဖွဲ့ဤထားတယ်မြင့်ဆုံးတရားလွတ်တော်ချုပ်မှာရှင်းရတယ်ဟုတ်ကဲ
့
အဲ့တော့ဒီနောက်ကြီးဖွဲ့စည်းပုံအောက်မှာစစ်ဘက်ဆိုင်တရားဝင်တီးကြဖွဲ့စည်းထားတဲ့ကာလပတ်လုံးဘတော်မပြောင်းတရားလွတ်တော်ချုပ်မှာဖွင့်ရတာအစ်မန်နဲ့ဖွင့်ရတာမရှိနိုင်ဘူးဥပမာကျွန်တော်ကနေဒါကိုကြည့်ပါကနေဒါမှာပြည်နယ်အခွင့်အရေးကိုအဓိကထားတဲ့ခါကျတော့ကွီဘက်ပြည်နယ်ကနေပြီးတော့မှပြောင်းတရားလွတ်တော်ချုပ်ကိုယ်စားလှယ်၃ရောက်လုပ်ခွင့်ရှိပြည်နယ်ကိုယ်စားလှယ်ရဲ့ပြောင်းသူ့တရားစီဖွဲ့တော်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးဟာဘယ်တော့မှတော့ရောက်မှာဖြစ်နေတယ်ဒါကြောင့်2008အောက်မှာဥမာ961ကိုပြင်ခွင့်ပေးဖို့တော့ဘယ်တော့မှငြိမ်းချမ်းစစ်မှန်တဲ့စရဲစုံမပေါ်နိုင်ဘူး
ကျွန်တော်နည်းနည်းလေးအချိန်လေးကန့်သက်ရှိသွားလို့ကျွန်တော်ကိုတက်စီကိုအချိန်ပေးလိုက်ချင်ပါလေခုနကကိုအောင်ထူးဆွေးနွေးသွားတဲ့အပေါ်မှာကိုအောင်ထူးကတော့ပြင်စင်းလမ်းကြောင်းကဘလူးမကျိုးမရှိပါဘူးကျိုးမရှိနိုင်ဘူးအမြင်ပေါ့ကိုတက်စီရဲ့တုံ့ပြန်ချက်ကျွန်တော်10မိနစ်ကြာကြာလောက်အချိန်ရပါတယ
်ဟုတ်ကဲ့ပါဗျာဒီလိုကတော့ကိုအောင်ထူးကျေးဇူးတင်ပါကျွန်တော်ကဒီလိုကကျွန်တော်ရဲ့သဘောထားအမြင်ကတော့ကျွန်တော်ကဟိုကိုအောင်ထူးနဲ့သဘောထားအတူတူပါပဲကျွန်တော်က2008ခြေခံဥပဒေကို၄သုံးထပ်ကိုပြင်လိုက်ချင်ကိုပြင်လိုက်ချင်ဒါပေမဲ့ကျွန်တော်တို့လက်မှတ်တွေထိုးခဲ့ပြီးပါပြီ။ဆိုတော့ဒါပေမဲ့တက်တနာကဘာဖြစ်လဲဆိုတော့ကျွန်တော်တို့ကအခုကျွန်တော်တို့ဒီလိုလုပ်ချင်တဲ့ပုံစံတိုင်း energy အစိုးရက energy ဆွတ်တော်ကလုပ်နိုင်မလား။ကျွန်တော်တို့ထောက်စမ်းရတာပါ။ဆိုတော့လုပ်နိုင်မလို့နိုင်ဥပမာဒီနေ့ခေါင်းစဉ်ကလည်းဘယ်လောက်ထိလုပ်နိုင်နေဆိုတဲ့အကြောင်းဥပဒေခေါင်းစဉ်ဖြစ်တဲ့ကျွန်တော်ဆွေးနွေးတဲ့ပုံစံကလည်းကျွန်တော်တို့ကအခုလက်ရှိအနေအထားရလက်ရှိအခြေအနေရဘာလုပ်နိုင်မလဲဆိုတော့စဉ်းစားတော့ပါ။ကျွန်တော်ဘာလုပ်နိုင်မလဲ။ဥပမာစတော့ဆိုဝန်ကြီးကဆိုတော့ဘာမှစစ်ထုတ်တဲ့ကိုပြင်နိုင်နေလေဆိုတော့အစစ်အစအဝိမှုနဲ့ပတ်သက်ဆိုဟုတ်စစ်အစအခွင့်အမှုနဲ့ပတ်သက်ပြီးဆိုတော့ရာတိတဲ့ကိုလည်းပြင်ရမှာပါအဲ့ဒါလည်းစစ်တကလက်ခံနေတာပါဆောင်းဆိုချင်တယ်နောက်ဆိုဥပဒေနဲ့တက်မှလည်းဒီဂျာတိနဲ့ပတ်သက်ပြီးပြင်ဆင်ထားတဲ့ဟာရှိပါတယ်ဒါဟာအခုချိန်ကြီးကောင်းတယ်မပေါ်ရဲဘူးတော့မှတ်မှားပြင်ဆင်တာရှိပါတယ်ဆိုတော့ပြင်တာကစစ်ထုတ်ပြင်ရမယ်ရာတိမှပြင်ရမယ်ဒါဟာဆိုလို့ရှိရင်တက်ကလည်းလက်ခံနေတော့အချိန်ကြီးရှိတယ်ဆိုတော့ကျွန်တော်ကကျွန်တော်ဖြစ်ချင်တာအကုန်လုံးကိုကျွန်တော်လက်ရှိအစိုးရနဲ့လက်ရှိပါတီကိုအနိုင်ရပါတီကိုအတင်းကျွန်တော်တို့ကပရက်ရှာပေးနေလို့ဖိအားပေးနေလို့ဒီပါတီရဲ့ဒီအစိုးရကလက်ရှိအခြေအနေရ
ဟုတ်ကဲ့ဆယ်စက္ကန့်လောက်ပဲရပါရယ်
ဘယ်လိုနိုင်တော့တကားတွန်းရင်ဒီမှမရှိတော့
ဟုတ်ကဲ့ကဲ့ကျွန်တော်တို့ဒဲလီလိုက်အစီအစဉ်ချိန်ဆသွားလို့ပါပေါဝင်ဆွနေပြီးတဲ့ကိုအောင်ထူးကိုသက်စင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်မှာတော့ကျွန်တော်တို့အချိန်ကန့်သက်ကြောင့်ဒီမှာပဲကျန်လာခွင့်ပြပါခင်ဗျာ
ဒါညာအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကို VOA Burmese News Facebook စာမျက်နှာတွေမှာလည်းပြန်လည်နှာစင်နိုင်ပါရဲ့ရှင်အခုအင်ကာနေညထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လေးဦးကပြောပြပေးပါမယ်ရှင
်မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတိုင်းကမဲ့အသုံးစေရဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်ရေးပေါ်ချင်းနေကြေညာခဲ့တဲ့ပုံမှာပြည်နယ်16ခုကတရားစွဲရမှာဥဆောင်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကိုပြစ်မှတ်ထားပြီးသမ္မတဒေါ်နယ်ထရန့်ကဝေဖန်ပြောဆိုလိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ကဥဆောင်ပြီးပြည်နယ်စုဝါရှင်းနေရုပ်တွေမနေ့နောက်ပိုင်းမှာပဲကယ်လီဖိုးနီးယားပြည်နယ်မြောက်ဘက်ခရိုင်တရားရုံးမှာတိုင်ကြားလိုက်ပြီးတဲ့နောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲသမ္မတက Twitter လူမှုကွန်ရက်ကနေဝေဖန်တိုက်ခိုက်ပြောဆိုလိုက်တာပါဗင်နီဇွဲလားမှာနေသည်တစ်ခုစတင်မှုဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တိုက်တွန်းချက်ကိုဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရီကပယ်ချလိုက်ပါတယ်သမ္မတထရန့်ရဲ့လေးသားဟာနာဇီချက်ရီနဲ့တူနေပြီဆိုပြီးတော့လဲဝေဖန်ခဲ့တာပါ2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်ကိုရှင်ပြိုင်မဲ့အတိုက်ခံဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းတူအဖြစ်တက်လွတ်တော်မှတ်ဘာနီဆန်ဒါဒီနေ့ပဲကြေညာလိုက်ပါတယ်ပြီးခဲ့တဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမှာတော့လည်းတက်လွတ်တော်မှတ်ဆန်ဒါစာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအဖြစ်ရှင်ပြိုင်မှုကြိုးစားခဲ့ပြီးဝင်မယ်လဲနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုရှုံးနိမ့်ခဲ့တာပါအိန္ဒိယနိုင်ငံကစီးရီးယားဆောင်ရွက်လာမယ်ဆိုရင်ချက်ချင်းတုံ့ပြန်သွားမှာဖြစ်တဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရခန်ကဒီနေ့ပဲသတိပေးပြောဆိုလိုက်ပါတယ်။မိုက်ဆိုင်မှုတွေအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာပြီးခဲ့တဲ့သတင်းပတ်တဲ့အိန္ဒိယတပ်ဖွဲ့ဝင်တွေသေဆုံးခဲ့ရတဲ့အသေခံဘုံးခွဲတိုက်ခိုက်မှုကြောင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အင်ဂျင်ရင်းနှီးနိုင်ငံကြားတင်းမာမှုတွေအနေနဲ့ရှိလောက်တဲ့အဆင့်ထိကြီးထွားလာနေချိန်မှာပဲပါကစ္စတန်ဝန်ကြီးချုပ်အီမရခန်ကနိုင်ငံကိုရုပ်မြင့်တန်ကြားကနေပြောကြားတဲ့မင်းငုံးထဲမှာဒီကနေ့ပဲသတိပေးပြောကြားသွားတာပါ။
အင်္ဂါနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစည်းအဝေးအစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 32ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.